Welcome to the Voice of America in Burmese.
Mingla ni thiye sa ma tora shin ni ko yo sait ba shwin lan chan mi ja ba si. Yu American dai ye 2016 ku ni September 25 ye tin ngun ni ni manat phe season ni go American mi rong su Washington DC myo ro ga ni sa tin thol twin ni ba bi. Line meter 30 40 48 50 ne line la 190 ro ga ni dai ye phan yu na sin nai ma de khnya. ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမန္တန်တာချန်နဲ့အတူကြီးညာပေးမှာပါမြောက်ကိုရိုင်းနပ်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အာဖရိကနယ်ပွားအမျိုးသားတူကိုရဲကပြစ်ခတ်ခဲ့တဲ့အမှတ်တမ်းတင်ဗီဒီယိုဂွေတွေကနှစ်ခုကိုရဲကနေထုတ်ပြန်ပေးလိုက်ပါတယ်ဥရောပသမဂ္ဂနိုင်ငံတွေရဲ့နယ်စပ်ဒေသတွေမှာတရားဝင်လာရောက်တဲ့ရွှေ့ပြောင်းဒုက္ခတွေနဲ့ပတ်သက်ပြီးတော့ EU ခေါင်းဆောင်တွေကဗီယက်နမ်မှာတွေ့ဆုံဆွေးနွေးနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGM ကိုဖြတ်သိမ်းပေးဖို့မြန်မာထုနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်ဒီပေါ်မှာ
ဒီကနေ့အချိန်ထိကျွန်တော်တို့စစ်တပ်ကခြေကံဥပဒေရဲ့အထက်မှာတရားဥပဒေရဲ့အထက်မှာရှိနေသေးတယ်အဲ့လိုခြေနေမျိုးမှာဒီကုတိုင်းပြည်
သတင်းတွေပြီးမှကြားဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေအဖြစ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် EDN အင်္ဂလိပ်စာနဲ့အတူနောက်ပိုင်းမှာစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္နရာချမ်းတို့ကပြောပြပေးပါဦးခင်ဗျာ
ဥရောပသမဂ္ဂနိုင်ငံတွေရဲ့အနေဆက်ဒေတာတွေမှာတရားဝင်လာရတဲ့ရွှေပြောင်းဒုက္ခတွေနဲ့လူကုန်ကူးမှုတွေကိုတိုက်ဖျက်ဖို့အတွက်အကောင်းဆုံးဘယ်လိုအားဖြင့်လှုပ်ဆောင်မလဲဆိုတာတွေဆွေးနွေးဖို့စနေနေ့မှာပဲ EU ခေါင်းဆောင်တွေဟာဗီယက်နမ်မှာတွေ့ဆုံကြပါတယ်ဒီရွှေပြောင်းဒုက္ခတွေများအရေးထိပ်သီးညီလာခံဟာဘောကန်လမ်းကြောင်းလို့ခေါ်တဲ့လမ်းတစ်လျှောက်ဒုက္ခတွေဥရောပတွေကိုမပြတ်ဝင်ရောက်နေတာအတွက်ဘယ်လိုထိန်းချုပ်မလဲဆိုတာအဓိကထားပြီးဆွေးနွေးကြမှာပါဒီလမ်းကြောင်းကနေဆီးရီးယား၊အီရတ်၊အာဖဂန်နစ္စတန်နဲ့တခြားစစ်တမ်းခံရပြီးဆင်းရဲရင်းနေတဲ့နိုင်ငံတွေကသိမ်းနဲ့တောင်းနဲ့ချီတဲ့ရွှေပြောင်းဒုက္ခတွေရေဥရောပမြောက်ပိုင်းကိုဝင်ရောက်နေကြတာဖြစ်ပါတယ်ဒုက္ခတွေပြဿနာရေရှည်အတွက်ဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုစဉ်းစားဖို့အတွက်ဂျာမနီ၊ဟန်ဂေရီ၊ဆာဗီးယား၊ဂရိနဲ့ဘူလ်ဂေးရီးယားနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့အတူဩစတြီးယားနိုင်ငံဝန်ကြီးချုပ်ခရစ်စတီယန်ကန်လဲအစီအွေကိုတက်ရောက်နေတာပါဒီနှစ်ထဲမှာဘောကန်လမ်းကြောင်းကိုအကြီးအကျယ်ပိတ်ပစ်ခဲ့တဲ့နိုင်ငံတွေထဲမှာဩစတြီးယားနိုင်ငံလည်းပါပါတယ်ဒီလိုပိတ်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ရွှေပြောင်းဒုက္ခတွေဂရိနိုင်ငံမှာတောင်းတင်နေကြတာဖြစ်ပါတယ်ဂရိဥရောပသမဂ္ဂနိုင်ငံတွေကိုဝင်တဲ့နယ်စပ်တွေမှာထိရောက်တဲ့ထိန်းချုပ်မှုတွေရအောင်လုပ်တာဟာရွှေပြောင်းဒုက္ခတွေပြဿနာအဖြေရှာရေးအတွက်အဓိကအလုပ်ဖြစ်ကြောင်းဒီပြဿနာနဲ့ပရမောက်ဆုံးချိန်ရင်ဆိုင်ရခြင်းကလေးကတိခဲ့ပါတယ်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တတ်စ်ကဒီအညီလာခံမချင်းပါခင်မှာပဲသတင်းတောက်တွေကိုပြောပါတယ်EU နဲ့တူရကီတို့ကြာရခဲ့တဲ့သဘောတူညီချက်ကြောင့်လည်း EU ဥရောပနိုင်ငံတွေကိုရောက်လာတဲ့ရွှေပြောင်းဒုက္ခတွေအရေးအတွက်ဟာလျော့ပါသွားခဲ့တာပါ။ဘူလ်ဂေးရီးယားရဲ့တူရကီနယ်စပ်မှာကာကွယ်မှုတွေခိုင်ခိုင်မာမာလုပ်ဖို့နဲ့ဒီနှစ်နိုင်ငံကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့ပြီးခဲ့တဲ့သတင်းပတ်ညီလာခံမှာ EU ခေါင်းဆောင်တွေကတနိဋ္ဌာန်ချခဲ့ကြပါတယ်။
စစ်တပ်တင်စီးရီးယားနိုင်ငံအလက်ပိုမြို့မှာထိတ်လန့်စရာကောင်းလောက်တိုက်ပွဲတွေပုံများလာနေကြောင်းကြားသိရတဲ့အတွက်စိတ်ပြက်မိတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောဆိုလိုက်ပါတယ်။မျက်မြင်တွေ့ရှိသူတွေကတော့စီးရီးယားတပ်ဖွဲ့တွေနဲ့ရုရှားမဟာမိတ်တပ်ဖွဲ့တွေကအချိန်မြင့်တိုက်ခိုက်လာနေကြတာလို့ဆိုပါတယ်။စနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာနိုင်ငံတကာအတိုင်းဝိုင်းကိုလည်းဘန်ကီမွန်ကပြစ်တင်ဝေဖန်ခဲ့ပြီးစီးရီးယားမှာရဲသားတွေကိုကာကွယ်ဖို့နိုင်ငံတကာရဲ့ဂရုစကားတွေအတွက်အမှောင်ဖုံးသောနေ့တစ်နေ့ဖြစ်တယ်လို့ပြောဆိုသွားပါတယ်။မီလောင်ဘုံတွေနဲ့ကရုတ်ချင်းတွေဖြိုခွင်းတဲ့ဘုံမျိုးတွေကိုရည်ရွယ်ချက်ရှိရှိအသုံးပြုနေတာတွေလက်မခံနိုင်တဲ့အကြောင်းရှင်းလင်းပြတ်သားတဲ့သတင်းစကားပေးပို့ဖို့ကိုလည်းဘန်ကီမွန်ကကမ္ဘာအင်အားကြီးနိုင်ငံတွေကိုတောင်းဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲသမရဘာရှာ LR ဆက်ကိုတစ္ဆာခံတပ်တွေနဲ့ရုရှားမဟာမိတ်အဖွဲ့တွေကလူလူကိုဘုံကျဲတာငတ်မအောင်လုပ်တာညှဉ်းပန်းနှိပ်စက်တာတွေလှုပ်ဆောင်နေတဲ့၍ဆီးရီးယားမှာပြစ်ခတ်ရစဲရေးကိုထိန်းထားနိုင်မှာမဟုတ်ဘူးလို့လည်းဆီးရီးယားလူသားချင်းစာနာမှုဆိုင်ရာမဟာမိတ်အဖွဲ့တစ်ဖွဲ့ကသတိပေးခဲ့ပါတယ်။အလက်ပိုမျိုးကအရက်သားတွေကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကိုဒီနှစ်စက်မိုင်းမှာတိုက်တွန်းခဲ့တဲ့ဆီးရီးယားကိုကယ်တင်မှာဆိုတဲ့အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာသတိပေးခဲ့တာဖြစ်ပါတယ်။တနိုင်ငံလုံးကိုဘုံမကျဲရနဲ့မြေသတ်မှတ်ပြီးဆီးရီးယားအရက်သားတွေကိုအကာအကွယ်ပေးမယ်ဆိုတဲ့အမခန့်ချက်မရမချင်းသူတို့ရဲ့ကိုယ်စားလှယ်တွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာကငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်လည်တက်ရောက်ဖို့အားပေးမှာမဟုတ်ဘူးလို့လည်းကြေညာချက်မှာပြောဆိုထားပါတယ်။
ဆော်ဒီအာရေဗျနိုင်ငံမှာပြည်ရင်းမှာပေါက်ဖွားလာတဲ့တချမ်းဖက်သမားတွေတမယိုးချဘာသာရေးတင်ကြားမှုတွေကိုအသုံးချပြီးဘရင်စနစ်ကိုထိခိုက်အောင်လုပ်နေသူတွေရဲ့ချင်းချောက်မှုတွေတနေ့တခြားတိုးလာနေတာကိုတိုက်ဖြတ်နေရပါတယ်။ဒီသတင်းပတ်ထဲမှာပဲ IS စစ်တွေးကြော်တွေနဲ့ဆက်နွယ်မှုရှိခဲ့တဲ့အဖွဲ့၃ဖွဲ့ကလူပေါင်း18ဦးကိုဖမ်းဆီးခဲ့တယ်လို့ဆော်ဒီလုံခြုံရေးတပ်တွေကပြောပါတယ်။ဒီတန်းတဲ့ရှိသူတွေဟာဆော်ဒီအာရေဗျနိုင်ငံတဲကစီးပွားရေးနဲ့လုံခြုံရေးဆန်ရီကိုပြတ်မှတ်ထားတဲ့တိုက်ခိုက်မှုကြီး၄ခုကိုလှုပ်ဆောင်မှုအတွက်စီစဉ်နေကြောင်းသတင်းရခဲ့တယ်လို့ဆော်ဒီအစိုးရပိုင်း Sorry Press Agency ကပြောပါတယ် Sorry Arabia နိုင်ငံကို IS စစ်တွေးကြော်တွေကစစ်ကြေညာခဲ့တဲ့2014ခုနှစ်ကစပြီး IS တွေနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးအဖမ်းခံရသူကယာနဲ့ချီပြီးရှိနေပါတယ် IS တွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့တွေဟာလုံခြုံရေးတပ်သားတွေနဲ့ Shia Bali အများပြားကိုပြစ်မှတ်ထားပြီးလူသေဆုံးခဲ့တဲ့ပြစ်ခတ်မှုတွေဘုံဖောက်ခွဲမှုအများပြားကိုလှုပ်ဆောင်ခဲ့တယ်လို့ Sorry တာဝန်ရှိသူတွေကပြောပါတယ်American ဘုတ်ထောက်လိုင်းရေး CIA က Director John Brennan ကလည်း IS စစ်တွေးကြော်တွေဟာဥရောပနဲ့ American မှာသာမက Saudi Arabia နိုင်ငံထဲမှာလည်းအကြီးအကျယ်ချင်းချောက်မှုတစ်ခုဖြစ်နေရှိနေတယ်လို့မကြသေးခင်ကပဲပြောကြားခဲ့တာပါ။အ
ာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့တမိုင်းကြောင်းဟာတိုင်းပြည်ထူထောင်ကစား American တမိုင်းစတင်ကလေးကမြစ်ဖြားခံလာခဲ့တဲ့အကြောင်းအာဖရိကနယ်ပေါ်အမေရိကန်တွေအကြောင်းမှတ်တမ်းတင်ထားတဲ့ပြတိုက်တစ်ခုဖွင့်လှစ်ရမှာသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။တိုင်းပြည်ထူထောင်ရာမှာပါဝင်ခဲ့ကြတဲ့တပ်မောင်းများစွာသောသူတွေရဲ့အကြောင်းတွေကိုမကြာခဏလူတွေကလစ်လျူရှူမေးလျော့ထားလေးရှိကြတယ်လို့လည်းပြောဆိုခဲ့ပါတယ်။မိန်ကွန်းပြောကြားနေစဉ်မျက်ရည်ဝဲလာတဲ့သမ္မတအိုဘားမားကကျွန်းစနစ်လူမျိုးရေးခွဲခြားမှုမဲပေးခွင့်ပထမဦးဆုံးအချိန်လူမဲသမ္မတတဦးရွေးကောက်တင်မြှောက်ခံရတာလို့အာဖရိကနယ်ပေါ်အမေရိကန်လူမျိုးတွေကြုံတွေ့ရတဲ့အတက်အကျတွေကိုလည်းပြန်ပြောင်းပြောကြားခဲ့ပါတယ်။အာဖရိကနယ်ပေါ်အမေရိကန်တမိုင်းနဲ့ယဉ်ကျေးမှုပြတိုက်ကိုတော့ဝါရှင်တန်မြို့တော်ကအမျိုးသားရင်းမြစ်မှာနှစ်နဲ့ချီအချိန်ယူဆောက်လုပ်ခဲ့ပြီးတော့စနေနေ့ကပဲအများပြည်သူအတွက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ဒီပြတိုက်ဟာအမေရိကန်ရဲ့တောကတွေကိုကူစားနိုင်ဖို့နဲ့ပြန်လည်တင်းမြစေဖို့အားပေးနိုင်မှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။တခြားလူတွေအကြောင်းသိလာရတဲ့အတွက်ကိုရောတခြားသူတွေကိုပါအပြန်အလှန်နားလည်ပြီးအမေရိကန်နိုင်ငံသားတွေအဖြစ်စူးစီးညီညွတ်မှုရနိုင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။စနေနေ့အခမ်းအနားမှာတော့ပြတိုက်ဆောက်လုပ်ဖို့ခွင့်ပြုချက်ဥပဒေကို2003ခုနှစ်ကလက်မှတ်ရေးထိုးအတည်ပြုပေးခဲ့တဲ့သမ္မတဟောင်း George W. Bush နဲ့ဂျော်ဂျီယာပြည်နယ်လွှတ်တော်အမတ်လည်းဖြစ်ထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့ John Lewis တို့လည်းတက်ရောက်ခဲ့ကြပါဗါးအခမ်းအနားတွင်သမ္မတ Obama နဲ့သမ္မတ Gore Michelle Obama တို့ကအာဖရိကနယ်ပေါ် American ဖျားချောင်းတစ်ခုကခေါင်းလောင်းကိုထိုးပြီးတော့ပြတိုက်ကိုတရားဝင်ဖွင့်လှစ်ပေးခဲ့ကြပါဗါး
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကရိုလိုင်းနားပြည်နယ်ရှာလော့မြို့မှာဖြစ်ပွားခဲ့တဲ့အသက်43နှစ်အရွယ်အာဖရိကနယ်ပွားအမေရိကန်အမျိုးသားတူကိုရဲကပစ်ခတ်မှုအငင်းပွားပွဲဖြစ်ရတဲ့အတွက်အခင်းဖြစ်ပွားပြီးပြီးချင်းရိုက်ထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုစနေနေ့မှာသူတို့ဌာနကနေထုတ်ပြန်ပေးလိုက်ပြီလို့ရှာလော့မက်ကန်ဘတ်ရဲဌာနကရဲချုပ်ကာပတ်နီကပြောပါတယ်ဒီအငင်းပွားဝယ်ဖြစ်ကံနဲ့ရှာလော့မြို့နယ်တခြားမြို့ကြီးတွေမှာဆန္ဒပြမှုတွေဖြစ်ပွားပြီးတနင်္ဂနွေလုံးရအာယုံဆိုင်မှုကိုခံခဲ့ရတာပါထင်သာမြင်သာမှုရှိစေဖို့အတွက်ပုံတွေကိုထုတ်ပြန်ပေးလိုက်တာလို့လည်းရဲချုပ်ကပြောပါတယ်ရှာလော့မြို့မှာအင်ကာနီကကီသ်လက်မွန်စကော့ဟာကားတွေကထွက်လာစဉ်မှာတနတ်နဲ့ပြစ်ခံခဲ့ရတာပါသူ့မှာတနတ်ပါတယ်လို့ရဲတွေကပြောပေးမယ်သူ့မိသားစုဝင်တွေကတော့သူဟာသူ့ဖတ်နေတဲ့စာအုပ်ကိုကင်ထားတာလို့ပြောပါတယ်တနတ်နဲ့ပြစ်ခံရသူဟာရဲတွေအတွက်ဘာအန္တရာယ်မှမရှိပဲပြစ်ခံရတာလို့အမြင်ရှိတဲ့ဆန္ဒပြသူတွေကရဲကရိုက်ထားတဲ့ဗီဒီယိုမှတ်တမ်းတွေကိုထုတ်ပြန်ပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။ရဲဌာနချုပ်မှရဲချုပ်ပတ်နီရဲ့စနေနေ့သတင်းစာရှင်းလင်းပွဲကိုဆန္ဒပြသူရာပေါင်းများစွာစုဝေးလာရောက်နားထောင်ခဲ့ကြပါတယ်။အင်ကာနဲ့အခင်းဖြစ်ပွားမှုကိုမှတ်တမ်းယူထားတဲ့တခြားဗီဒီယိုဂွေတွေရှိနေပေမဲ့ရဲရာရှိရဲ့ကိုမှတက်ထားတဲ့ကင်မရာကရိုက်ထားတာနဲ့ရဲကားမှတက်ထားတဲ့ကင်မရာကရိုက်ထားတာနှစ်ခုကိုပဲအခုအချိန်မှာထုတ်ပြန်ပေးတာဖြစ်ကြောင်းရဲချုပ်ကပြောပါတယ်။အပြစ်ခံရသူမှာဆေးကြောက်တွေတွေ့ရတယ်လို့တနတ်ကိုလည်းတွေ့ရကြောင်းရဲချုပ်ကပြောဆိုပြီးပြစ်ခတ်ခဲ့တဲ့ရဲဘက်ကနေခုခံပြောဆိုခဲ့ပါတယ်။အငင်းပွားဝယ်ဒီဖြက်ကိုမကျေနပ်တဲ့သူတွေကဆန္ဒပြရကနေဗုဒ္ဓဘုရားနေ့မှာတော့အကြမ်းဖက်တဲ့အထိဖြစ်ပွားခဲ့ပြီးတခြားမျိုးတွေမှာပါဆန္ဒပြမှုတွေဆက်လက်ဖြစ်ပွားလာခဲ့တာပါ။
American ပြည်ထောင်စုနောက်မြောက်ပိုင်း Washington ပြည်နယ်ကဂုံတိုက်တစ်ခုမှာတောက်ကြနေနောက်မိုင်းကလူ9ယောက်ကိုအသေးပြတ်တက်ခဲ့တဲ့တနတ်သမားတအူးကိုအာဏာပိုင်တွေကပိုက်ဆိတ်တိုက်ရှာဖွေနေကြပါတယ်။ Seattle မြို့မြောက်ဘက်ကီလိုမီတာ100กว่าဝေးတဲ့ Burlington မြို့ Cascade ဂုံတိုက်တွင်းက Macy Store ဆိုင်ကြီးတစ်ခုမှာအမျိုးသမီး4ယောက်နဲ့အမျိုးသား1ယောက်ပြတ်တက်ခံခဲ့ရတာဖြစ်ပါတယ်။အမျိုးသမီး4ယောက်စလုံးကတော့ပြတ်တက်ခံရတဲ့နေရာမှာတွင်တိတ်ဆုံးခဲ့ပြီးတော့အမျိုးသားကတော့ဆေးရုံရောက်ပြီးနောက်ပိုင်းမှာတိတ်ဆုံးခဲ့တာဖြစ်ပါတယ်။တနက်ပြစ်ခတ်မှုဖြစ်ပြီးနောက်မကြာခင်မှာပဲဂုံတိုက်ထဲကနေလူတွေစတင်ပြေးထွက်ခဲ့ကြတာကိုမျက်မြင်သက်သေတွေကပြောဆိုပါရတယ်။နောက်နိုင်ရဲနှဲငယ်အတွင်းမှာပဲအဲ့ဒီနေရာတဝိုက်ကိုရဲတွေဝိုင်းထားလိုက်ကြပြီးတော့ဂုံတိုက်ကိုသတိထားရှင်းလင်းခဲ့ပြီးတနက်သမားကိုရှာဖို့စီစဉ်ခဲ့ကြပါတယ်။ Rifle တနက်နဲ့ပြစ်ခတ်ခဲ့တာလို့ယုံကြည်ရတဲ့တနက်သမားဟာအဝေးပြေးလမ်းမတစ်ခုစီကိုဥတီလမ်းလျှောက်သွားနေတာကိုနောက်ဆုံးမြင်တွေ့ခဲ့ရတယ်လို့လည်း Washington ပြည်နယ်လုံခြုံရေးအရာရှိ Mark Francis ကဆိုပါရတယ်။မိခိုးရောင်ဝတ်ဆင်ထားတဲ့တောင် American နယ်ဘွားအမျိုးသားတယောက်လို့အာဏာပိုင်တွေကဖော်ပြထားတဲ့မတင်ကားသူတနက်သမားရဲ့ဓာတ်ပုံကိုလူမှုကွန်ရက်မီဒီယာတွေမှာဖော်ပြထားပါတယ်။အခုထိတော့တနက်သမားဟာဘာရည်ရွယ်ချက်နဲ့ပြစ်ခတ်ခဲ့တယ်လဲဆိုတာကိုမသိရသေးကြောင်းရဲကဆိုပါရတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကလည်းနေကန်ရဲတပ်ဖွဲ့ကိုကူညီပေးဖို့ဘာလင်တန်မြို့ကို FBI တပ်ဖွဲ့ဝင်တွေစစ်လွှတ်ထားကြောင်းပြောဆိုခဲ့ပါတယ်။
ပါကစ္စတန်နိုင်ငံကိုအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်နေအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားလိုက်တဲ့အပြင်အာရှဒေသကိုမတည်ငြိမ်လှုပ်ဆောင်နေတယ်လို့ဆက်ဆွဲလိုက်ပြီးပါကစ္စတန်ကိုနိုင်ငံတကာကဝိုင်းကျင်အောင်လုပ်မယ်လို့ကြုံးဝါလိုက်ပါတယ်။ဒါဟာအိန္ဒိယစစ်အခြေစိုက်စခန်းတစ်ခုမှာအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတဲ့အတွက်နိုင်ငံသားတင်းမာမှုတွေတိုးလာခြင်းကဆက်ပြီးပါကစ္စတန်ပေါ်မှာပထမဆုံးချိန်ဖြစ်နေဝန်ကြီးချုပ်မိုဒီကလူသိရှင်ကြားဝေဖန်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကိုစီကိုတီမြို့မှာစနေနေ့ကသူ့ရဲ့ဘာရာတီးယားဂျနတာပါတီလူမှုစုဝေးပွဲမှာအခုလိုဝေဖန်လိုက်တာဖြစ်ပါတယ်။နှစ်နိုင်ငံလွတ်လပ်ရေးအတူတူရခဲ့ကြတာဖြစ်ပြီးအိန္ဒိယနိုင်ငံကနည်းပညာရေးကဘာကိုတင်ပြနေတဲ့ချိန်မှာပါကစ္စတန်ကအကြမ်းဖက်မှုတွေတင်ပြနေတာအတွက်ပြည်သူတွေအနေနဲ့သူတို့ခေါင်းဆောင်ကိုမေးခွန်းထုတ်တင်တယ်လို့လည်းပြောပါတယ်။
တောင်အာဖရိကနိုင်ငံမှာကျင်းပနေတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်ထိမ့်သိမ်းဆောက်ရှောက်ရေးစာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့ဒီနှစ်အစည်းအဝေးမှာတော့အာဖရိကတိုက်ကဆင်တွေနဲ့ကြန့်တွေဟာအဓိကနေရာယူခဲ့ကြပါတယ်။
တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မန္နန္ဒာချန်တို့ကပြောပြခဲ့ကြတာပါအခုတော့ပထမဦးဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါမယ်ကုလသမဂ္ဂအတွင်မှုချုပ်ဘန်ကီမွန်ဦးဆောင်ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာညီညွတ်ရေးဖွံ့ဖြိုးရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးမိဖက်နိုင်ငံများအဖွဲ့ PGM ကိုဖျက်သိမ်းပေးဖို့မြန်မာဒုနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်တဲ့ကိစ္စအပေါ်မြန်မာအရေးလှုပ်ရှားသူတွေကြားအမြင်အမျိုးမျိုးထွက်ပေါ်လာပါတယ်PGM အဖွဲ့ကိုမဖြတ်သိမ်းသေးပဲဆက်ထားတဲ့နယ်လို့မြင်သူတွေရှိတယ်လို့ဆက်မထားတော့ပဲအခုချိန်မှာဖြတ်သိမ်းနေပြီလို့မြင်သူတွေလည်းရှိပါတယ်ဒီအကြောင်းကိုနားဆင်ရမှာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGM အစည်းအဝေးကိုစက်တင်ဘာလ23တောက်ကြနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့ပြီးမြန်မာဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်တက်ရောက်မိကွန်းပြောကြားခဲ့တာပါမြန်မာနိုင်ငံမှာ NLD အစိုးရချုပ်ကဒီမိုကရေစီဖော်ဆောင်ရေးအပါအဝင်ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစစ်ရင်နဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးတွေလှုပ်ဆောင်နေပြီဖြစ်တာကြောင့်မြန်မာနိုင်ငံဆိုင်ရာငြိမ်းချမ်းဖွံ့ဖြိုးရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးမိဖက်နိုင်ငံများအဖွဲ့ PGM ကိုအခုအချိန်မှာဖျက်သိမ်းသင့်ပြီလို့ဝန်ကြီးဦးကျော်တင်ကတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ် NLD အစိုးရကဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်နေတာမှန်ပေမဲ့မြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမရောက်သေးသလိုစစ်တပ်ကဩဇာအာဏာလွှမ်းမိုးဆဲအခြေအနေတွေဆက်ရှိနေသေးတာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများအဖွဲ့ PGM ကိုဆက်လက်ထားရှိတင်ကြောင်းတချိန်ကအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့မှနိုင်ငံသားကြီးဝန်ကြီးအဖြစ်တောင်းဝန်ယူခဲ့ဘူးသူဦးဘိုလှတင်ကပြောပါတယ
်ဒီကနေ့အချိန်ထိကျွန်တော်စစ်တပ်ကခြေကံဥပဒေရဲ့အထက်မှာတရားဥပဒေရဲ့အထက်မှာရှိနေသေးတယ်ဒီပြည်သူလူထုကရွေးချယ်တင်မြှောက်တဲ့အစိုးရနဲ့ပြည်သူလွတ်တော်ဟာအမြင့်ဆုံးတရားဥပဒေပြုအာဏာနဲ့အမြင့်ဆုံးစီမံခန့်ခွဲမှုအာဏာတွေကိုပြေဝပိုင်ဆိုင်သေးတာမဟုတ်ပါဘူးအဲ့လိုအခြေအနေမျိုးမှာဒီခုတိုင်းပြည်ကိုမိမိတို့စိတ်ဝင်စားမှုအရာဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုဖြစ်စေခြင်းနဲ့စေတနာတွေအရာစုဖွဲ့မှုတွေဟာရှိခြင်းအပြင်တော့ကျွန်တော်တို့ကိုကျွန်တော်တို့ဒါမှတ်ချက်တင်ခံနိုင်တယ်ဆိုတာမျိုးဒါပိုပြီးတော့တင့်တော်တယ်လို့ထင်ပါတယ
်မြန်မာနိုင်ငံရဲ့တိုင်းရင်းသားဒေသတွေမှာစစ်ပွဲတွေဆက်ရှိနေသလိုလူအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေသေးတာကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုအတွက်PGM အဖွဲ့ဟာဆက်ရှိနေတဲ့တယ်လို့ Washington DC အခြေစိုက်တိုင်းသားရေးလှုပ်ရှားသူမိုင်းရာတာကဘောကမြင်ပါလေ
အခုချိန်ကပြောတာကတော့အပြောင်းလဲရှိတယ်ဆိုမှတော့ပြောကြတယ်ဒါပေမဲ့အမှန်တကယ်အဲ့ဒီအပြောင်းလဲက ဒီလူစုကဘာမှခံစားဖြစ်အဲ့ဒီလောက်မရှိသေးဘူးအခုအပြစ်ခံရဆဲရေးကိုဟိုစားရအတိအခါကိုရဆိုင်ခင်းခိုင်းတယ်ဒါပေမဲ့စစ်တပ်ဘက်မှာမရထားပဲနဲ့တိုင်းရင်းသားတွေနေရာတွေတောက်ကိုသွားသွားပြီးမှသွားပိတ်ကြတယ်အဲ့ဒီအတွက်ကြောင့်ဒီအဖွဲ့တွေအဖွဲ့စည်းတငယ်ရေးတွေမရှိတော့ဘူးဆိုရေး NLD ရဲ့အစိုးရအတွက်ဟိုစားကိုပိုးပြီးတော့ဟိုဘယ်လိုပြောမလဲ challenge တစ်ခုဖြစ်လာတာပေါ့နော်အဲ့ဒီတငယ်ကြီးတွေခဏလေးထားထားဦးမယ်ဆိုရင်ပုံမကောင်းဘူးလားအဲ့ဒါကျမရဲ့အမြင်ကတော့
ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါဝင်တောက်ကြနေ့ကပြုလုပ်ခဲ့တဲ့ PGM အစည်းအဝေးအတွင်းဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ပြောဆိုတဲ့မိကွန်းမှာမြန်မာနိုင်ငံကလက်ရှိတိုးတက်ပြောင်းလဲမှုတွေကြောင့်နိုင်ငံတကာနိုင်ငံအားပြစ်မှတ်ထားတဲ့လူအခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ချမှတ်ခြင်းအပါဝင်အမျိုးမျိုးသောစီးစဉ်ဆောင်ကြည့်ရေးရန်ရရားတွေကိုဖယ်ရှားသင့်ပြီဖြစ်ကြောင်းဒါကိုနိုင်ငံတော်ဤအတိုင်းအမြင်ပုဂ္ဂိုလ်ကလည်းပြင်းပြတဲ့သဘောဆန္ဒရှိကြောင်းထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGN အဖွဲ့ကိုဖျက်သိမ်းလိုက်ခြင်းအဖြစ်စစ်တပ်နဲ့ NLD အစိုးရတို့ကြားယုံကြည်မှုတွေပိုပြီးတိဆောက်လာနိုင်လိမ့်မယ်လို့လန်ဒန်အခြေစိုက်မြန်မာရေးလှူရှားသူဒေါက်တာဝင်းနိုင်ကရှုမြင်ပါတယ
်အပြေးဝဒီမူအနေနဲ့ညီတော်မဖြစ်သေးဘူးဖြစ်သေးပေမဲ့လည်းဟိုအပေါင်းလက်ခံဘက်ကရောက်နေပြီဆိုတော့တကယ်တော့လေအမှားတော့ဒီအဖွဲ့ကတော့တိတ်တော့မလို့တော့ပါဘူးဟိုမယုံမကြည်နဲ့စောင့်ကြည့်တဲ့အဖွဲ့တွေမရှိတဲ့ခါကျတော့ကျွန်တော်တို့ကဒါပူပူပေါင်းသွားမယ်ပူပြီးညီငယ်ဖြစ်မယ်စစ်ကောင်းဆောင်ညီများနဲ့လက်ရှိအဲ NLD အစိုးရအဖွဲ့ဝင်တွေကြားထဲမှာတော့ပူပြီးညီငယ်ဖြစ်အောင်ပူပြီးတယောက်နဲ့တယောက်ယုံကြည်မှုရှိအောင်ပူပြီးတခြားကတာလုံးလာနိုင်မယ်လို့ကျွန်တော်ယူဆပါတယ
်တကယ်တော့ PGN အဖွဲ့ဆိုတာဟာစစ်အစိုးရလက်ထက်ကာလအတွင်းပေါ်ပေါက်လာခဲ့တာပါမြန်မာနိုင်ငံပေါ်အရေးယူဖို့ကုလသမဂ္ဂအထွေထွေညီလာခံကအဆုံးဖြတ်ချက်တွေချတိုင်းမြန်မာစစ်အစိုးရကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတရုတ်လိုနိုင်ငံကြီးတွေကဗီဒိုအာနာ3ပယ်ချခဲ့တာကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးအခြေအနေတွေကိုဖြေရှင်းနိုင်ဖို့အာဆီယံနိုင်ငံတွေရောဥရောပနဲ့အနောက်နိုင်ငံတွေပါပါဝင်ပြီး PGM ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာပြည်ဝင်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကန်တာတစ်ခုဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရမှာပါစီးပွားရေးလုပ်ငန်းတွေထဲမှာကြောင်မီးသွေးနဲ့ပတ်သက်တဲ့လုပ်ငန်းဟာအငြင်းညမ်းဆုံးနဲ့ကျန်းမာရေးအထူးခိုက်ဆုံးဖြစ်ပါတယ်ကြောင်မီးသွေးကြောင့်ညဉ့်ညမ်းတဲ့လေကိုရှူမိလို့2013မှာတည်ဆုံးရသူ2,000လောက်တရုတ်ပြည်မှာရှိပါတယ်မြန်မာပြည်ကကြောင်မီးသွေးအန္တရာယ်ကိုဦးအောင်ခင်ကသုံးသက်ရေးသားထားပြီးကိုကြော်ကြော်သိနေအတူတင်ပြမှာဖြစ်ပါတယ်
လာမယ့်အောက်တိုဘာလလယ်မှာအပြည်ပြည်ဆိုင်ရာတပ်တူတွင်းညီလာခံရန်ကုန်မှာကျင်းပပါလိမ့်မယ်။တရားစတာထုတ်ယူမှုဥပဒေအသက်ပညာနဲ့ထုတ်ယူတဲ့နီးလန်းတွေကိုဆွေးနွေးလိမ့်မယ်လို့သိရပါတယ်။ဒီအထက်မှာလူအဖွဲ့အစည်းကိုအန္တရာယ်အများဆုံးပေးနိုင်တဲ့ကြောင်မီးသွေးအကြောင်းဆွေးနွေးမလားဆိုတာကိုတော့မသိရသေးပါဘူး။ကြောင်မီးသွေးသုံးဆက်ယုံကသာလျှက်စစ်ဓာတ်အားမြင်းမြန်ဆန်းဆန်းထုတ်ပေးနိုင်တယ်လို့လွန်ခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့လျှက်စစ်စွမ်းအားညီလာခံမှာစွန့်အင်ဝန်ကြီးဌာနကပြောသွားပါတယ်။ကြောင်မီးသွေးသုံးဓာတ်အားပေးဆက်ယုံတိုးချဲ့မဲ့ပုံပါပဲဒေသခံပြည်သူလူထုကန့်ကွက်တာကိုဂရုမစိုက်ပဲတိဆောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကတီချစ်ကြောင်မီးသွေးဆက်ယုံရဲ့သတင်းစိုးတွေကြောင့်ကြောင်မီးသွေးကိုလက်မခံကျင်ကြပါဘူးရှမ်းပြည်နယ်လွတ်တော်ကတောင်ထုတ်ဖော်ပြောဆိုတာမျိုးမလုပ်လို့တာတွေ့ရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာကြောင်မီးသွေးတူးတဲ့ကိစ္စကိုတောင်ကြီးမြို့မှာဇူလိုင်လကကျင်းပတဲ့ပြည်နယ်လွတ်တော်မှာမေးတဲ့အခါနေပြည်တော်ကသာမေးဖို့အကြောင်းပြန်တယ်လို့သိရပါတယ်ရန်ပြည်နယ်အစိုးရကမပြောချင်လို့လားတကယ်မသိလို့လားဆိုတာစဉ်းစားစရာဖြစ်နေပါသေး
။ကြောင်မီးသွေး၄မျိုးလောက်ရှိပေမဲ့အကျန်းအားဖြင့်အပြော့မျိုးနဲ့အမာမျိုးဆိုပြီး၂မျိုးခွဲနိုင်ပါတယ်။အပြော့စားအညိုရောင်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထူးကိုက်ဆုံးပါ။မြန်မာပြည်ကကြောင်မီးသွေးဟာအပြော့စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညဉ့်ညမ်းစေတဲ့အတွက်လူမှုစန္ဒပြကန့်ကွက်ပွဲတွေရှိနေတာဖြစ်ပါတယ်။ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်တာမို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်။ဥပမာ2005မှာပြီးစီးတဲ့တီချစ်ဓာတ်ဆက်ယုံဟာဒေသခံလူအဖွဲ့အစည်းကိုဒုက္ခပေးရမှာနာမည်ဆိုးအထွက်ဆုံးဖြစ်ပါတယ်။တီချစ်ကြောင်မီးသွေးလုပ်ငန်းကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပအုပ်လူငယ်အဖွဲ့က2017မှာအစီရင်ခံစာထုတ်ပြန်ပူပါတယ်။တီချစ်ဆက်ယုံကိုရပ်ဆိုင်းဖို့ဒေသခံတွေနဲ့အရက်သားအသင်းအဖွဲ့တွေကအခုထိတောင်းဆိုနေကြတော့ဖြစ်ပါတယ်။
ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မိကူးနဲ့အမုတ်ဟာ လေရည်တို့ကိုညဉ့်ညမ်းစီတာမှုလူလူကျမ်းမာရေးကိုအန္တရာယ်ပေးပါတယ်အပျော်စားဖြစ်တဲ့အတွက်ကြောင်းမီးသွေးဘုံအလိုလိုမိလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်ကြောင်းမီးသွေးဆက်ရုံကထွက်တဲ့မိဂိုးမှာပါလာတဲ့အစိတ်ဓာတ်ဟာသဘောဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်ဆက်ရုံဒီဘက်ကရွာဒီမှာလူဦးရေ
90%တအားစက်ယုံကထုတ်လွှင့်လိုက်တဲ့အစိမ့်ငွေကိုရှူရှိုက်မိလို့ရောဂါတွေခံစားရသူပေါင်း1000ကျော်ချီနေပြီဖြစ်ကြောင်းသိရပါတယ်။တနင်္လာနေ့တိုင်းကကြောင်မီးသွေးတုံးတအားစက်ယုံတွေအတွက်ကြောင်မီးသွေးစီမံကိန်းချဖို့ကိုဒဝဲခရိုင်အရသာအဖွဲ့တွေကဘန်းချောင်းကြောင်မီးသွေးတူးဖော်ရဲ့အစီရင်ခံစာကိုလွန်ခဲ့တဲ့အောက်တိုဘာကထုတ်ပြန်ထားပါတယ်။
မေဖလာဝါဟာငွေကြေးခေါ်ချမှုနဲ့မှောင်ခိုလုပ်ငန်းမှာနာမည်ကြီးတဲ့ခရိုနီကုမ္ပဏီပါ။ဦးသိန်းစိန်အစိုးရလက်ထက်ရောက်တော့ KNU ကရင်လက်နက်ကိုင်အဖွဲ့ကလည်းမေဖလာဝါနဲ့တခြားကုမ္ပဏီတွေကိုကြောင်မီးသွေးတူးခွင့်ပြုပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ဂျာကဆက်လုပ်နေတာကြောင့် NLD အစိုးရတက်လာတဲ့အခါ2015ဇူလိုင်မှာမေဖလာဝါကုမ္ပဏီရဲ့လုပ်ပိုင်ခွင့်ကိုပြန်လည်ဆန်းစစ်ရမယ်လို့တပ်ထုတ်ရင်းဝန်ကြီးဌာနကဆိုပါတယ်။
ဘန်းချောင်းဒေသမှာမေဖလာဝါနဲ့ထိုင်းကုမ္ပဏီနှစ်ခုကြောင်မီးသွေးထုတ်ယူနေတာ၃နှစ်လောက်ရှိပြီမို့သဘာဝပတ်ဝန်းကျင်ပျက်စီးပြီးဒေသကလူ့အဖွဲ့အစည်းနစ်နာဆုံးရှုံးတာလည်းများလာပုံရပါတယ်။ဒါကြောင့်ဒေသကတိုင်းရင်းသားတွေရဲ့ချမ်းမြေအသက်မွေးမှုကျန်းမာရေးလုံခြုံရေးနဲ့သဘာဝပတ်ဝန်းကျင်မထိခိုက်ရေးစတဲ့ကိစ္စတွေကိုတင့်တော်တဲ့နည်းလမ်းတွေနဲ့ဖြေရှင်းနိုင်တဲ့အသည့် ကျိန်မယုံရေးတဝဲမြိတ်စတဲ့ဒေသတွေမှာထိုင်းကုမ္ပဏီတွေကြောင်မီးသွေးတုံးဆက်ယုံတိစောက်နေတာကိုဒေသခံတွေကကန့်ကွက်ဆန္ဒပြနေပါတယ်။ဗီလာမီလုပ်ငန်းမှာတုံးဖို့ကြောင်မီးသွေးတုံးဓာတ်အားဆက်ယုံတိစောက်တာဖြစ်လို့ကုမ္ပဏီတွေအတွက်ဒေသခံတွေကအနစ်နာခံရတယ်လို့ဖြစ်နေပါတယ်။ပြည်သူလူထုနဲ့နာမှုသဘောပတ်ဝန်းကျင်ပျက်စီးမှုဥပဒေချိုးဖြတ်မှုစတာတွေနဲ့ပတ်သက်ပြီးတတ်တူတူပ ါတယ်ခင်ဗျာ
မြန်မာဆောင်းပါရှင်ဦးအောင်ခင်ရေးသားပြီးကိုကျော်ကျော်သိန်းနဲ့တူပူးတွဲတင်ဆက်တဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့နာနေခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချပေးမှာဖြစ်ပါတယ
်နိုဝင်ဘာ10ရက်ကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကြီးလေတလခွဲလောက်ပဲလူတော့တဲ့အချိန်မှာဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့အခြေအနေမဲဆွယ်လှုပ်ရှားနေကြပြီးပြည်내တွေမှာလှည့်လည်မိကွန်းတွေပြောကြားနေကြပြီးဖြစ်တဲ့အတွက်ကြောင့်လေဒီသတင်းပါ English American Saganda မှာဒေါ်နယ်ထရမ့်က Arizona ပြည်နယ် Phoenix မြို့မှာပြီးခဲ့တဲ့လကုန်ပိုင်းကလူဝေမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပြောကြားခဲ့တဲ့မိကွန်းမှာသုံးနှုံးခဲ့တဲ့ Eden အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
Trojan Horse
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက TROJAN Trojan က BC စနစ်ကနေ14ရာစုအထိအာရှမိုင်နာအနောက်မြောက်အနည်းရှိ Troy မြို့တော်ကနေဆင်းသက်လာပြီးတော့အဲ့ဒီမြို့တော်ကို BC 1900က Chief Greek စစ်သားတွေဝင်ရောက်သိမ်းပိုက်ဖျက်ဆီးခဲ့တဲ့ Trojan စစ်ပွဲကနေဆင်းသက်လာတာဖြစ်ပါတယ်။HORSE horse ကတော့ဘင်းဆိုတော့စကစုတကူငယ်ဓာတ်ရိုက်ဒေဗေကတော့ Trojan မြင်းပေါ့ Trojan မြင်းလို့ဆိုရမှာ Greek တွေနေနဲ့ Troy မြို့တော်ကိုသိမ်းပိုက်ခြင်းတဲ့အတွက်ကြောင့် Greek စစ်သားတွေအများကြီးခိုအောင်လိုက်ပါလာနိုင်တဲ့အေယာမတစ်သားမြင်းယုတ်ကြီးကိုဆလိုတာဖြစ်ပါတယ်အဲ့ဒီတစ်သားမြင်းယုတ်ကြီးမှာခိုးပြီးလိုက်ပါလာတဲ့ Greek စစ်သားတွေအနေနဲ့ Troy မြို့တော်ကိုရောက်တန်တဲ့မြင်းယုတ်ကြီးတွေကနေထွက်ပြီးမြို့ကိုတိမ့်ပိုက်ခဲ့ကြတဲ့ရာဇဝင်ရှိတာဖြစ်ပါတယ်။ဒါကြောင့်မလို့ Trojan Horse ဆိုတဲ့အသုံးကတော့ရန်သူဒါမှမဟုတ်ပြန်ပဲကြာဆုံးရမယ့်အကြံနဲ့ရန်သူနေမြေတဲ့တိတ်တဆိတ်ခိုးဝင်လာတဲ့သူကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီခေတ်မှာတော့တချို့လူမျိုးလိုလဲအနိစ္စဆုံးဆိုနိုင်ပါတယ်။နေ့စဉ်ဘဝဖြစ်တဲ့နိုင်ငံရေးဘဝမှာတိုက်ပွဲတွေမှာဆိုရင်ဒ ီအသုံးကိုတင်စားသုံးနာကြပြီဖြစ်ပါတယ်။တနည်းတော့ကိုနေမြေတဲကိုမိတ်ဆွေဟန်ဆောင်ပြီးရောက်လာတဲ့ရန်သူဖြစ်ပါတယ်။ Trojan Horse ကို Donald Trump ကအမေရိကန်နိုင်ငံတွင်တရားဝင်ရောက်ရှိလာကြတဲ့သူတွေဟာကိုနိုင်ငံကိုလာပြီးဖျက်ဆီးကြမှာဖြစ်တယ်လို့ပြောခဲ့ရမှာသုံးနှုန်းခဲ့တာဖြစ်ပါတယ်။နားဆင်ကြည့်ကြရအောင်
။ We have no idea who these people are, where they come from.I always say Trojan horse.
ဒီလူတွေဟာဘယ်သူတွေဖြစ်ကြတယ်ဘယ်ကလာကြတယ်လဲဆိုတာကိုကျွန်တော်တို့ဘာမှမသိကြဘူး။ဒါကြောင့်ကျွန်တော်အမြဲပြောခဲ့တာကသူတို့တွေဟာဒီနိုင်ငံကိုမိတ်ဆွေဟန်ဆောင်ပြီးဒုက္ခပေးကြမဲ့လူတွေဖြစ်တယ်လို့ Donald Trump ကပြောသွားတာဖြစ်ပါတယ်။နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ We have no idea who these people are, where they come from. I always say Trojan horse.
ခုစလေတင်ပြပြီးမှကတော့
Put up with
ဖြစ်ပါတယ်စာလုံးပေါင်းက PUT put UP up put up ကခံနေရတာ WITH with ကနည်းဆိုတော့စကစုခွန်ရဲ့လုံးကဒေဘေကတော့ခုခုကိုခံနေရတာဖြစ်ပါတယ်ဒီအတွင်းရဲ့ idiom အဒေဘေကတော့ကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရရင်တီးခံနေရတာစိတ်ရှိရှိထားနေရတာကိုဆိုလိုတာဖြစ်ပါတယ်အင်းကြီးချင်းနိုင်ငံကတရားမဝင်ရောက်ရှိလာကြတဲ့ဒုစရိုက်သမားတွေပိုကျနေတာကိုနိုင်ငံတွင်းရှိဒေသခံရဲတွေကခတိရောက်ရောက်အေးအေးယူခွင့်မရှိကြတဲ့အနေအထားကိုဒေါ်နယ်ထရမ့်ကပြောကြေတာဖြစ်ပါတယ်။နားဆင်ကြည့်ကြရအောင်
။ There's no great mystery to it. They've put up with it for years.
ဒီကိစ္စနဲ့ပတ်သက်လို့ဘာမှနားမလည်စရာမသိစရာမရှိပါဘူး။ဒေသခံရဲတွေနဲ့ဒီဥပဒေချိုးဖောက်တဲ့လူတွေရဲ့ဒဏ်ကိုတီးခံနေရတာနှစ်နှစ်ချီရှိနေပြီလို့ဒေါ်နယ်ထရမ့်ကပြောကြေတာဖြစ်ပါတယ်။နောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ There's no great mystery to it. They've put up with it for years.
ခုနောက်ဆုံးတင်ပြပေးမှာကတော့
Turn the tables.
ဖြစ်ပါလေ။ Turn ကလှည့်လိုက်တာ The tables ကစပွဲတွေဆိုတော့စကစုခုန်လေးလုံးောက်ဒီဘေကတော့စပွဲတွေကိုလှည့်လိုက်တာဖြစ်ပါလေ။ဒီအီသုံးကတော့ Backgammon ဆိုတဲ့ကစားနည်းကနေဆင်းသစ်လာတာဖြစ်ပါလေ။ဒိုးပြားလေးတွေသုံးပြီးအန်စာတုံးနဲ့ကစားရတဲ့ဤဖြစ်ပါလေ။ကစားသူဦးမြင့်ချင်းဆိုင်ထိုင်ပြီးအာဇာတုံးခလိန်ကကစားတဲ့အခါမှာတစ်ဖက်ကကြီးပဲဖိနိုင်လေးရှိရကနေအချိန်တစ်ချိန်မှာနောက်တစ်ဖက်ကပြန်ကန်ထလာပြီးအနိုင်ရတဲ့အနေအထားမျိုးကို turn the tables လို့ညွှန်းသုံးတာဖြစ်ပါတယ်။ idiom ဆိုတဲ့သဘိုက်ဒီဘက်ကတော့အခြေအနေဆိုးနေရကနေမမျှော်လင့်ပဲကောင်းလာတာရှုံးနေရကနေမမျှော်လင့်ပဲအနိုင်ရလာတာကံမကောင်းညာကနေကံကောင်းလာတဲ့အခြေအနေမျိုးနေညာကနေမြင့်တဲ့အခြေအနေမျိုးကိုရောက်တာကို turn the tables ရေလို့၄စင်ဘွားမှာကြီးညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ Donald Trump ပြောခဲ့တာကတော
့ Now finally we will turn the tables and law enforcement and our police will be allowed to clear up this dangerous and threatening mess
ကျွန်တော်တို့အနေနဲ့နောက်ဆုံးမှာတော့အခြေအနေဆိုးကနေကောင်းတဲ့အခြေအနေကိုရောက်မှာဖြစ်ပါတယ်ဥပဒေထိန်းသိမ်းရေးအရာရှိတွေနဲ့ကျွန်တော်တို့ရဲတွေအနေနဲ့အန္တရာယ်ရှိပြီးချင်းချောင်နေတဲ့ဖြစ်ချင်ရာဖြစ်နေတဲ့ဒီကိစ္စကိုဖြေရှင်းခွင့်ရကြတော့မှာဖြစ်ပါတယ်လို့ Donald Trump ကပြောသွားတာဖြစ်ပါတယ်သူပြောခဲ့တာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Now finally we will turn the tables and law enforcement and our police will be allowed to clear upThis dangerous and threatening mess.
ဒီတွင်ပါ English American Style ကန္တာမှာ Republican သမ္မတအလောင်း Donald Trump ပြောကြားခဲ့တဲ့မိကွန်းကနေကောက်နှုတ်တင်ပြခဲ့တဲ့
Trojan horse. Put up with it. Turn the tables.
သူကတင်ပြခဲ့တာဖြစ်ပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာလာသံစီစဉ်ပို့ချတဲ့ American Indian 3 English သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာ VOA မြန်မာပိုင်းကပို့ချနေတဲ့အစီအစဉ်တွေကိုနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေစာရေးမယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မနက်စံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကနေတနင်္ဂနွေနေ့မနက်ပဲအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 9329လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ48 kHz 6185လိုင်းနူမီတာ50 kHz 595တို့ကနေဆက်ပြီးတင်ဆက်နေပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့စနေညကဆွေးနွေးကြတဲ့တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်သလိုအဲ့ဒီအစီအစဉ်မတိုင်ခင်သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်ဘူးတိတော်မောင်တော်မြို့နယ်တွင်မှာဗလီကျောင်းနေပါဝင်လူနေအိမ်ဈေးဆိုင်နဲ့အခြားအဆောက်အုံစုစုပေါင်း3000ကျော်ကိုတရားဝင်မဝင်ဥပဒေနဲ့အညီစစ်ဆေးဖို့စစ်စည်ရေးကော်မတီကိုဖွဲ့စည်းပြီးစစ်ဆေးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရကပြောကြားလိုက်ပါတယ်။တရားမဝင်အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မကင်းဖြစ်နေခြင်းမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကဒီကိစ္စနဲ့ပတ်သက်လို့ပြည်နယ်အစိုးရရုံးမှာမနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ
်။လော်လဆယ်မှာဒီအဆောက်အုံတွေကိုတရားမဝင်မှုနဲ့ဖျက်သိမ်းဖို့ဆိုတဲ့ကိစ္စအကောင့်ထဲပေါ်ဖို့မရှိသေးဘဲပထမအဆင့်အနေနဲ့တက်ဆိုင်ရာလုံထုံးလုံနီးဥပဒေနဲ့အညီစတင်စီစစ်မှာဖြစ်တယ်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးထင်လင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
ကျွန်တော်တို့ကနေရာလိုက်ဆောက်အယူအဆလိုက်စီစစ်ကြပြီးစီစစ်ဖို့စီရတာပါနေရာလိုက်ဆိုတာဦးစားပေးအဆင့်လိုက်ပေါ့နော်တောင်ကုန်းကြီးရှိတဲ့နေရာတွေလင်းမြေကြီးရှိတဲ့နေရာတွေစကြက်မြေရှိတဲ့နေရာတွေပြီးမှတစ်စီးတစ်ဆင့်ရက်ွက်ရွာထဲမှာရှိတဲ့အခြေအနေလေးတွေရက်ွက်မှာရှိတဲ့အခြေအနေဒီလိုဦးစားပေးအဆင့်လိုက်သူကစီစစ်ဆောင်ရွက်ဖို့စီမံထားပါ
ဒီအဆင့်တွေဆောင်ရွက်ဖို့ပြည်နယ်ခရိုင်မြို့နယ်အဆင့်အလိုက်စီစီရေးကော်မတီတွေဖွဲ့စည်းထားပြီးဘူးတိတောင်မောင်းတော့ခရိုင်မှာရှိတဲ့တရားမဝင်အဆောက်အုံတွေကိုစစ်ဆေးပြီးတဲ့နောက်ပြည်နယ်ဝင်ကြီးချုပ်ရဲ့ဆုံးဖြတ်အတည်ပြုချက်နဲ့ဆောင်ရွက်မှာဖြစ်တယ်လို့ဗိုလ်မှူးကြီးထင်လင်းကပြောပါတယ်။ဒါပေမဲ့လည်းအခုလိုရခိုင်ပြည်နယ်အစိုးရရဲ့တရားမဝင်အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့အစီအစဉ်အကောင့်ထဲပေါ်မယ်ဆိုရင်ပြည်ထောင်စုအစိုးရရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်တယ်လို့ဒေသခံအစ္စလမ်ဘာသာဝင်တဦးကပြောပါတယ
်။အဲ့ဒီသူ့ကျော်လို့ဆောက်တဲ့ဆိုတဲ့နေရာမှာဒီလူတွေကသူတို့ record တွေမှာနော်စာတမ်း record မှာဒီနေရာမှာသူတို့က record နဲ့ပိုင်ဆိုင်မှုရှိတဲ့နေရာတစ်ခုမှာသူတို့ဆောက်တာပဲဖြစ်နေတယ်။အဲ့ဒီလိုဆောက်တဲ့ချိန်မှာသူတို့အမြင့်ဆုံးတော့သူတို့ကြည့်ပါအုပ်စုရဲ့အနာမယ်ပိုစီကခွန်ဘူးရတော့ရှိတော့ရှိနေပါတကယ်လို့အဲ့လိုကြည့်ရစီရအုပ်စုအသင်လို့အနာမယ်ပိုစီခွန်ဘူးချက်မရှိဘူးဆိုရင်ဒါကတရားမဝင်ပေါ့ကျွန်တော်ပြောချင်တာကဟိုဒီအနေနဲ့ပတ်သက်လို့ဟိုမှာလေရန်ကုန်မှာလေကျွန်တော်ကြားတော့ပေါ့နော်ဒီပိုစီတွေကသူတို့ကသူတာတလာဝင်ပြီးဌာနကိုလေ့တင်ထားတယ်ဆိုပြီးလေကျွန်တော်အဲ့လိုကြားတယ်ဟိုဒီလိုဆိုရင်ပြည်နယ်ဆိုရလို့ဒုစရကိုတာတလာဝင်ပြီးဌာနကိုတင်ထားဆိုရင်ဌာနဝင်ကြီးကဘာပြောလဲနောက်ဆုံးအဆင့်တော့လေတမတားလို့ပြည်တော်စုအစိုးရအနေနဲ့ဆုံးမရချမ်းမဒီပင်ရဆူလာကလေးဒါကလုံးလို့ရမှာပေါ့ကျွန်တော်အဲ့လိုပဲထင်တယ
်လက်ရှိတရားမဝင်အဆောက်အုံစီးရင်ဆိုပြီးရခိုင်ပြည်နယ်အစိုးရကထုတ်ပြန်ချက်မှာတော့ဗလီ၁၂လုံး RV ကျောင်း35ကျောင်းလူနေအိမ်2500ကျော်ဈေးဆိုင်ပေါင်း600ကျော်အဆောက်အုံ180ကျော်စုစုပေါင်း3000ကျော်ရှိနေပါတယ်ဒီအဆောက်အုံတွေတရားဝင်မှုရှိမရှိစီစီရေးကာလကိုတော့ဘယ်လောက်ကြာမလဲဆိုတာမပြောနိုင်သေးကြောင်းပြည်နယ်အစိုးရတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင
်မန်အင်ဂျင်နီယာရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတော့စနေည VOA တိုက်ရိုက်လေလံအစီအစဉ်အလှည့်ရောက်လာပါပြီ။မဆုမွန်ကအစီအစဉ်ထုတ်လုပ်တာဖြစ်ပြီးကိုကြော်ကြော်သိန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေ။ဒီအပိုင်းတွေအတွင်သတင်းတွေထဲမှာအများဆုံးကျွန်တော်တို့တွေ့ခဲ့ကြတာကတော့ရန်ကုန်မြို့လေကအင်းဝအထုတ်ဆိုင်မှာအိမ်ဖော်အိမ်အကူလုပ်သားမိန်းကလေးငယ်နှစ်ဦးကိုအလုရှင်အင်းရှင်တွေကနှိမ့်ဆက်မြှင့်မှန်းတာကြောင့်နောက်ဆုံးလူခွင့်ရေးကော်မရှင်ရောက်ရဲစခန်းရောက်ဖန်တာစီတာဖြစ်တရားဆွဲတဲ့အခြေအနေရောက်စတဲ့အခြေအနေရဲ့ကိုကျွန်တော်တို့သတင်းတွေမှာအများဆုံးတွေ့ခဲ့ကြပါဗါတယ်။
ဆိုတော့အဲ့ဒီဖြစ်ရအပေါ်မှာအဓိကကြရတယ်လို့ပြောရမယ်လူခွင့်ရေးကော်မရှင်ရဲ့ကံတွယ်လှုပ်ဆောင်ပုံပေါ်ကျွန်တော်တို့သောတာရှင်တွေကပဲလို့မြင်ပါတယ်လေတစ်ဖက်မှာလည်းပဲဖန်ဆီးရမယ်တရားဆွဲရမယ်ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုပေါ်မှာရောအသေးချာစနစ်တကျကံတွယ်ခဲ့တယ်လို့မြင်သလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်နယ်ဆွေးနွေးပေးသူနှူးထဲမှာဒူးကတော့မြန်မာနိုင်ငံရှိနေများကွန်ရက်ကရှိနေကြီးဒူးဖြစ်တဲ့ဦးသိန်းတန်ဦးဖြစ်ပါတယ်နောက်ဒူးကတော့ကျွန်တော်တို့ကိုယ်တိုင်ကလူခွင့်ရလူရှားသူဒူးဖြစ်ပြီးတော့ဒီလိုဖြစ်ရမျိုးတွေမှာကုညီလှုပ်ဆောင်ပေးနေသူလည်းဖြစ်တဲ့ဦးစောရံဖြစ်ပါတယ်ဆိုတော့ဆရာဦးသိန်းတန်းဦးလူခွင့်ရကော်မရှင်နဲ့ဆွေးနွေးကြပြောဆိုကြလူခွင့်ရကော်မရှင်ဘက်ကတုံ့ပြန်ပုံကိုဆရာပထမအဦးဆုံးကြားရတဲ့အခါမှာဆရာဘယ်လိုများစိတ်ထဲမှာဖြစ်ပါသလဲပထမအဦးဆုံးစိတ်ထဲပေါ်လာတာဘယ်လိုများပေါ်လာပါသလဲဆရာ
ကျွန်တော်မခံရနိုင်ဖြစ်ပြီးတော့ဒေါသရှိနေပါတယ်ဗျာမြန်မာနိုင်ငံအမျိုးသားဆိုတဲ့အစီအစဉ်နဲ့အစ်စ်နဲ့မကိုက်ကြီးရဲ့ဟိုအကဲဆက်ဆက်တိမခံပါနော်ဟိုမစိမ့်တဲ့ညာတွေ့တယ်ပြောနေတာလေနောက်အဲ့ဒီကပုဂ္ဂိုလ်ကြီးတယောက်ကကျွန်တော်တို့ရဲ့လူလူပေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုတော်စုကြည်လို့သုံးတဲ့အခါမှာကျွန်တော်မခံမရနိုင်ဖြစ်အောင်ဒေါသဖြစ်ရပါတယ်သူတို့ရဲ့ဖြေကြချက်တွေကြားတဲ့အခါမှာလည
်းဟုတ်ကဲ့
ဘုမလင်းပြောတော့ဆက်ဆုပ်ညွှန်ချမှုရှိနေတယ်လို့ကျွန်တော်ပြောရမှာ
ဟုတ်ကဲ့တစ်ဖက်ကရောဒီရဲတပ်ဖွဲ့ဘက်ကလှုပ်ဆောင်ချက်အပေါ်မှာဆရာရှင်းနေတူအနေနဲ့ဥပဒေကိုနားလည်လေတွန်းကျင်သူဒူအနေနဲ့ဘယ်လိုမြင်တယ်လဲဆရာရဲတပ်ဖွဲ့ကစနစ်တကျလှုပ်တယ်လို့မြင်တာ
ရဲတပ်ဖွဲ့ရဲ့ဥစားမှုနဲ့ပတ်သက်လို့ပထမဆုံးဒီကြောက်ရာရဲတပ်ရဲဌာနမှာကျွန်တော်တို့လုံခဲ့တဲ့၃လလောက်လေအမှုဖွင့်တန်းကြားကြတာအောင်မြင်မှုမရှိဘူးတော့ဆောင်ရမဖြစ်ဘူးဆိုတာသိရတယ်ဒါပေမဲ့ရဲမှုကြီးဝန်းနိုင်ရဲ့ကြောက်ကြတဲ့နောက်ပိုင်းမှာသူတို့ဒီပတင်းကိုကိုယ်သူဝင်ပြန်ကြပြီးတဲ့နောက်ပိုင်းမှာစနစ်တကျလေ့လာတယ်နောက်ဆုံးသစီမှုတွေတော့27မျက်နှာအချိန်ကစားနဲ့လူခွင့်ရေးကော်မရှင်ကိုတင်ပြပြီးတော့သူတို့ကညွှန်ကြားချက်တစ်ခုရတာနဲ့ချက်ချင်းဆောင်ရွက်ထုတ်ရှားဖို့စနစ်ဖြစ်ခဲ့တယ်ဆိုတဲ့အတွက်ပထမပိုင်းရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကကြီးနားစရာမရှိပါဘူးနောက်ပိုင်းဆောင်ရွက်ချက်တွေကျွန်တော်တို့အတိမတ်ပြီးသွားပါပ
ါဟုတ်ကဲ့ခင်ဗျာကိုဆွေဝင်းကိုယ်တိုင်ကလည်းပဲဒီကိစ္စမှာအဓိကအခေယာအဓိကဇက်ကောင်လို့ပြောရမယ်ကိုဆွေဝင်းရဲ့လူရှားလှုပ်ဆောင်မှုဒီကိစ္စကိုတဆိုင်မမတ်ဖော်ထုတ်ပုံနဲ့ပတ်သက်ပြီးတော့ဒီနေရာကနေပြီးတော့အတိမတ်ပြုချီးကျူးတဲ့အကြောင်းလည်းပဲကျွန်တော်တပါးတယ်ပြောခွင့်ပေးပါကိုဆွေဝင်းဒီပြီးခဲ့တဲ့မနေ့ကပေါ့လေဒီနိုင်ငံတော်သမ္မတရုံးကနေပြီးတော့ချီးမြှင့်တဲ့ဂုဏ်ပြုမှတ်တမ်းလောက်ကိုလက်ခံယူတဲ့နေရာမှာသူပြောခဲ့တဲ့စကားတွေထဲမှာလည်းပဲရဲတပ်ဖွဲ့အဓိကတာဝန်ရှိသူဒူကိုသူနာမည်နဲ့တော့ထုတ်ဖော်ပြီးတော့ပြောသွားတာရှိပါတယ်ဆိုတော့နောက်ပိုင်းမှာတော့ဒီရဲတပ်ဖွဲ့ဘက်ကကင်တွယ်လှုပ်ဆောင်ပုံတွေကစနစ်တကျနဲ့ထိထိရောက်ရောက်လှုပ်လာတယ်လို့ကျွန်တော်တို့ပြောလို့ရပါသလားဆရာဦးတင်တောင်းဟု
တ်ကဲ့နောက်ပိုင်းဒီတောင်းရတာတွေကတော့ဒီကတ္တနာတွေသိကျက်လာတဲ့အချိန်မှာအချိန်နဲ့တပင်းကြီးချက်ချင်းဖမ်းနိုင်တာနောက်တစ်ခါတရားစွဲဆိုရေးယူဆောင်ဖို့လှုပ်လာတာဒီကြောက်ရာရဲတပ်ဖွဲ့ကနေပြီးဌာနနေပြီးတော့တာဝန်ကြီးအောင်ဆောင်ရွက်မပြီးဘူးလို့ယူဆတယ်တိုင်တန်းချင်းခံရတဲ့ဒါတော့လည်းပတ်သက်ပြီးတော့ရဲဆုံးခုံပေါ့လေအဆုံးသတ်စီခုံလုံးဖွဲ့ပြီးတော့တောင်ရက်နေရာတွေတွေ့ရတယ်ပြီးတော့ဒီနောက်ပိုင်းလှုပ်ရက်တွေတော့ကျွန်တော်အဓိမပြောတာဖြစ်ပါတယ
်ဟုတ်ကဲ့ပါဦးစိုရန်ကိုယ်တိုင်လည်းပဲဒီလူခွင့်ရေးကော်မရှင်နဲ့ထိဆက်ပြီးတော့လုပ်ခဲ့တဲ့ကိစ္စရတချို့ရှိတယ်ဆိုတော့ကျွန်တော်သိထားပါတယ်ဦးစိုရန်ကိုယ်တိုင်ကောဒီဖြစ်ရပေါ်မှာဒီအင်ဝါအချုပ်ဆိုင်ကမင်းကလေးနှီးဦးရဲ့ဖြစ်ရပေါ်မှာလူခွင့်ရေးကော်မရှင်ဘက်ကခြံတွေ့ဖို့ဦးစိုရန်ကြားတဲ့ချိန်မှာပထမဦးဆုံးစိတ်ထဲဘယ်လိုများဖြစ်မိပါသလဲ
ကျွန်တော်တို့အနေနဲ့ကတော့ဒါသေယသာယအားဖြင့်ပေါ့ကျွန်တော်တို့တော်တော်လေးစိတ်မကောင်းဖြစ်တယ်ပေါ့ဒီလူခွင့်ရေးကော်မရှင်ဟာစပေါ်ပေါက်လာတဲ့ကကျွန်တော်နိုင်ငံကိုလူခွင့်ရေးနဲ့ပတ်သက်တဲ့ဖိအားတွေပေးဖို့ကြောင်းတာဆိုရင်ဒီကော်မရှင်ကသူ့သမိုင်းကြောင်းကပေါ်ပေါက်လာတာဖြစ်တယ်အဲ့တော့ဒီကော်မရှင်ဟာသူ့ဒီလူခွင့်ရေးလုပ်ငန်းသဘောတရားတွေနော်အဲ့ဒီသဘောတရားတွေကိုသိလို့ဒါကိုတကယ်ဖြည့်ဆွမ်းဖို့တဲ့ပေါ်ပေါက်လာတာမဟုတ်ဘူးလူခွင့်ရေးအနှစ်သာရတွေကိုတကယ်နားလည်တကယ်ယုံကြည်တဲ့သူတွေနဲ့ဖွဲ့ထားတာမဟုတ်ဘူးဘုံမှုတွေဘုံမှုကျောက်ဟောင်းနေနဲ့ဖွဲ့ထားတာဖြစ်တဲ့အတွက်သူဟာဒီတောင်ပေးလို့သာလုပ်နေရတယ်နိုင်ငံလုံးနိုင်ငံသားတွေရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့တကယ်နဲ့လာတာတွေကိုဖော်ထုတ်ပြီးတော့တိုင်ဒီဖြစ်စီမတိုင်ဒီဖြစ်စီဖော်ထုတ်ပြီးတော့လုပ်နေတာမဟုတ်ဘူးဆိုတာသိထားတဲ့အတွက်ကျွန်တော်အနေနဲ့ဒီလိုပြဿနာတွေဟာတစ်ချိန်မဟုတ်တစ်ချိန်ကျင်းပြီးထွက်လာမှာဆိုတာကျွန်တော်သိတယ်ပန်တို့ရာမင်းကလေးတွေနဲ့ပတ်သက်လို့ကျွန်တော်တိုင်သာသွားပို့တာကျွန်တော်ကိုယ်တိုင်လာပို့တာကျွန်တော်ကိုယ်တိုင်လုပ်နေတယ်ဒီကိစ္စကြီးကအကြီးဖြစ်နေတယ်လူခွေချိုးဖောက်မှုတွေဟာတစ်ချက်မကအများကြီးညှိနေတယ်ကျွန်တော်ဆွေးနွေးပါခြင်းလေလို့လူခွေရုံနဲ့ဝင်ပြောတော့မှကျွန်တော်လက်ခံပြီးပြောမယ်လို့မရှိဘူးအဲ့ဒါအကြောင်းမို့လို့ကျွန်တော်တို့ကလူခွေကော်မရှင်နဲ့ပတ်သက်ဒီကော်မရှင်ဟာအမြင့်တက်တဲ့ပေါ့ရုပ်ပြသဘောလောက်တာအရင်အစိုးရလက်ထက်ကလုပ်ထားတဲ့ဟန်ပြတက်တဲ့လောက်ပဲရှိတဲ့အတွက်ဒီလိုဖြစ်တာတွေတော့မဆန်းဘူးဒါပေမဲ့ကျွန်တော်တို့မှာပြုပြင်ပြောင်းလဲပြီးတော့ဒီကော်မရှင်ကိုဖွဲ့မှာပဲရမယ်ဒီတိုင်းသွားလို့မဖြစ်တော့ဘူးဆိုတဲ့ဟာကိုအခုဖြစ်ရတဲ့ကနေပြီးတော့ ကျွန်တော်တို့ဒါစက်တီတက်လိုက်တာပဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဒါရိုက်ဆွေးနွေးမယ်ဒေါက်တာရှင်ဒီစက်တီဖိတ်ခေါ်ပါမယ်ရန်ပြဲမျိုးကဦးစောလွင်ဦးစောလွင်အခုဖြစ်ရပေါ်လူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ဘယ်လိုမြင်ပါသလဲခင်ဗျာ
လူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ကတော်တော်အားနည်းပါတယ်ဒါကြောင့်သူတို့ကလည်းတော့ဝင်နေအနာကိုတော်တော်မဲမှုရတယ်လူတွေလည်းဒါကြောင့်ဒီဖွဲ့စည်းကိုရှင်းရှင်းချက်ပင်းပင်းပါတယ်ရှင်းရှင်းရုပ်သိမ်းပြီးတော့အခုလူခွင့်ရေးကျူးလွန်ထားတဲ့ဟိုကောင်မလေးမျိုးကိုဝင်နေပေါက်ပြီးတော့ကြေးခိုင်းလိုက်တဲ့တို့တွေကိုရှင်းရှင်းအရင်ယူသိမ်းပါလေဒီလူတွေကိုအရင်မယူလိုက်လို့ရှိရင်နောက်တစ်ချိန်မှာဒီဆိုးလာမှာပဲအခုလည်းဆိုးနေတာပဲ
ဟုတ်ကဲ့ပါ
ရဲတွေရဲ့အများကလည်းတို့တွေကိုဆိုးအနေဆွေးနေပါလေရဲတွေလှုပ်ဆောင်ရဲတွေကအခုနောက်ကျမှာလေတို့ကတိုင်းကြေးသားကိုတွေ့နေရပါလေဟိုကြီးလက်တွေ့ရမြင်နေမှမကြမ်းအလုံးကျွန်တော်ဆွေးရတာကိုခံစားနေရတာတွေ့နေရပါလေ
ဟုတ်ကဲ့
တိုင်းတိုင်းဘယ်လိုပဲလုံးလို့သူတို့သွားတိုင်းလို့ရှိရင်ဝင်မပါလို့ရှိရင်လောကကိုအရာမရောက်ပါဘူးဝင်ပါမှပဲအရာရောက်တယ်ဒါရေးလို့ရေလို့ဆောင်ရပါလူခွေကိုမရှိလို့ဆောင်ရကလည်းကျွန်တော်တို့မြန်မာနိုင်ငံတွေမှာကြောင်းနေနေပါတယ်ဆိုတော့ဒီမိုကရေစီခင်မဟုတ်အောင်ဝင်သွေးပြီးခင်ဖြစ်နေပါတယ်အာဏာရှင်နဲ့ရရှိပေါင်းလိုက်လို့ရှိရင်အရာရာပြေးပြီးလို့ရတယ်အာဝင်သွေးပြီးခင်ဖြစ်နေပါတယ
်ဟုတ်ကဲ့ပါဦးစောလေ
းဒီအောင်ဝင်သွေးပြီးစနစ်ကိုပြောင်းပြီးဒီမိုကရေစီစနစ်စစ်စစ်ကိုတွားရည်ဆိုရင်အခုဖွဲ့စည်းထားတဲ့အဖွဲ့အစည်းကိုရှင်းရှင်းရုပ်သိမ်းပြပါအခုလူမျိုးကိုကျူးလွန်ထားတဲ့လူခွေကိုကျူးလွန်ထားတဲ့ဟိုကာမလေးမျိုးကိုငင်းနဲ့တင်းတင်းပြီးတော့ကြေးခိုင်းလိုက်တဲ့လူတွေကိုရှင်းရှင်းအရေးယူပေးပါ
ဟုတ်ကဲ့ဦးစောလင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်ဇလွန်မျိုးကဦးတန်းအောင်ဦးတန်းအောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုလိုမတရားနှိမ့်ချတဲ့လူခွေချိုးပေါ်တဲ့ကိစ္စမှာတို့ကိုရေကော်မရှင်เนี่ยအခုလိုလောက်တာလဲကျွန်တော်မတင်တတ်ပါဘူးခင်ဗျအဲ့ခလေးတွေတွေ့လဲကျွန်တော်တော်တော်လေးကိုသနာပါတယ်ခင်ဗျအဲ့တွေ့ကိုဒီရက်ဆက်တဲ့ဤသားတို့ဝင်နေကိုလဲတကယ်ချီရောက်တဲ့ချီလေးတဲ့အစ်စ်တောင်လဲပြေးတင်ပါတယ်ခလေးတွေတွေ့လဲထိုက်တဲ့နဲ့တကယ်ကြော်ရှင်းကိုလဲပြေးတင်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တွေ
့ကိုကျွန်တော်တို့မြေတားရက်ခံပါတယ်တကယ်ကိုလှုပ်ပြေးစေတင်ပါတယ်တော်တော်လေးကိုသနာကျင်တာဟုတ်ကောသူလူကိုချစ်ဆန္ဒတဲ့စိတ်ဓာတ်မှရှိကြလားမသိဘူးကျွန်တော်မြန်မာနိုင်ငံလဲတခြားလုံးမှာဟုတ်ကဲ့မတော်ရင်ဝင်ရတရားနိုင်ရဲ့ခင်ကြီးကဒီစနစ်ကြီးကဖြစ်လာတဲ့အတွက်ဒီစနစ်ကြီးတွေကိုလည်းကျွန်တော်ဖြောက်ပေးခြင်းပါတယ်အမှန်တရားကိုတကောဖော်ထုတ်ပေးတဲ့တတိယောက်ပြောလဲကျွန်တော်အရန်ကျေးဇူးတင်ပါတယ်ခင်ဗျအဲ့ဒါမျိုးလည်းနောက်ဖြစ်ပေါ်လာတဲ့ကြံစည်တွေကိုဒီလိုလူ့ခွင့်ရေးချိုးဖောက်တဲ့ကိစ္စတွေမတရားနိုင်တဲ့ခြင်းတွေလုပ်တဲ့ကိစ္စတွေဖော်ထုတ်ပေးပါလို့ကျွန်တော်အနေနဲ့ပြောခြင်းပါတယ်ခင်ဗ
ျဟုတ်ကဲ့ဦးတောင်ကျေးဇူးအများကြီးတင်ပါတယ်နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်ဝမ်တွင်မျိုးကဦးချစ်မြင့်ဦးချစ်မြင့်မင်းကလေးငယ်နူဖြစ်ရပေါ်မှာလူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ဘယ်လိုမြင်ပါသလဲခင်ဗျ။ဟု
တ်ကဲ့ဆရာကျွန်တော်တို့ကလေဥရိပြည်ရှင်တော်မဟုတ်ဘူးလေတာမန်ရတာပါ။ဒါပေမဲ့လို့ကျွန်တော်တို့နားလည်ထားတာကလေလူခွင့်ရေးဆိုတာလူသားတစ်ယောက်မှာအ ਨੇ ဆုံးရတဲ့ရတတ်တဲ့အခွင့်အရေးကိုဆိုလိုတယ်လို့ကျွန်တော်ထင်ပါတယ်။လူသားတစ်ယောက်လူရဲ့အလိုလဲရှိတယ်ရတဲ့လည်းအ ਨੇ ဆုံးအနိုင်ဆုံးအခွင့်အရေးကိုရတဲ့ရတတ်တယ်လို့နော်တို့တော့ဘောပါတယ်ဒီအခွင့်အရေးတွေကိုဒီလိုချိုးပေါက်တယ်အလုပ်စဉ်မှာဒီချိုးပေါက်တယ်ကျွန်တော်တို့စာစုစာလန်ကတိပစ္စာချိုးပေါက်ပြီးနောက်ပြီးတော့အဲ့လိုချိုးပေါက်ပြီးတော့ကျွန်တော်အခမဲ့ကျွန်းတပွဲခိုင်းစေတယ်ရိုက်နှက်တယ်ဆိုတာကျွန်တော်တို့အင်တာမဟိုဆိုးရတဲ့ဟိုအဖြစ်ပြက်ပါကျွန်တော်တို့နိုင်ငံသားမှာလည်းကျွန်တော်တို့ပမာလေးခံနေရတာကျွန်တော်ကြားခဲ့ပါတယ်အဲ့အင်တာမလည်းမျက်ရည်ကြားပါတယ်အခုကကျွန်တော်တို့မြန်မာချင်းချင်းနဲ့ဒီလိုဖြစ်နေတာဆိုတော့ကျွန်တော်တို့မြန်မာပြည်မှာဖြစ်နေတာဆိုတော့လေကျွန်တော်တို့ဒီလိုမတိတဲ့ဟာတွေလည်းမျိုးပြကြီးတွေမှာရှိနေမှာမလွဲပါဘူးခင်ဗျာအဲ့ဒီကြတော့လေကျွန်တော်တို့အင်မတန်ကျွန်တော်တို့ဒီအမျိုးသားလူခွင့်ရေးဆိုတဲ့ပုဂ္ဂိုလ်တွေဟိုကျွန်တော်တို့ဖွဲ့စည်းပြီးမှလည်းဒီလိုဒီမနာမတတဲ့ကျွန်တော်တို့တိတ်တိတ်ဟိုအေးငြိမ့်လိုက်တယ်ဆိုတာဟာမဖြစ်တဲ့လူထင်ပါလေ
နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကပါပဲကိုကိုလက်ခင်ဗျာအခုဒီဖြစ်ရပေါ်မှာလူခွင့်ရေးကော်မရှင်လှူဆောင်ချက်ပဲလူဆွေးနွေးကြပါတယ်ခင်ဗျာ
အဓိကတော့ကျွန်တော်အနေနဲ့ကနှစ်ချက်ပဲဆွေးနွေးချင်တာပါပထမတစ်ချက်ကရဲမှတ်တမ်းရောမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့သတင်းထုတ်ပြန်ချက်မှာပါကလေးငယ်တွေအင်းဝအချုပ်ဆိုင်ကိုစတင်ရောက်ရှိခဲ့တာလွန်ခဲ့တဲ့နှစ်နှစ်လို့ရေးသားဖော်ပြခဲ့ပါဒါပေမဲ့ကာယကံရှင်မျိုးတွေကလွန်ခဲ့တဲ့9နှစ်ကလို့ပြောတယ်အဲ့ဒါဆိုရင်ရဲနဲ့ကော်မရှင်ကတရားခံဆိုသူတွေရဲ့စစ်ချက်ကိုတစ်ဖက်သက်ယူခဲ့တာယူခဲ့တယ်လို့ဆိုနိုင်တာပေါ့နော်။ဒါကြောင့်ကျွန်တော်ကမေးချင်တာရဲတဲ့ကော်မရှင်ကသူတို့ရဲ့လှုပ်ထုံးလုံပြီးလွဲမှားခဲ့တာကိုသူတို့တွေဝန်ခံနိုင်သလားဒီတစ်ချက်မေးချင်တယ်
။ဟုတ်ကဲ့
။နောက်တစ်ချက်က အသက်မပြည့်သေးတဲ့ကလေးငယ်တွေကိုအင်းအကူအလုပ်လုပ်နိုင်အောင်ဆောင်ရွက်ခဲ့တဲ့ဂျားခံလူတို့မဟုတ်ပွဲစားဆိုသူတွေကိုရောရှာဖွေဖော်ထုတ်ဖန်ဆီးအေးအေးယူဖို့အစီအစဉ်ရှိမရှိဆိုတာကိုကျွန်တော်တို့ပထမတစ်ခုကရင်းနဲ့ကော်မရှင်ကိုမေးခြင်းနဲ
့
နောက်တစ်ခုကတာဝန်ရှိတဲ့လူတွေပုံကူအားလုံးကိုနိုင်ငံတော်အစိုးရပါအားလုံးကိုကျွန်တော်မေးခြင်းတာပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကိုကူလာကျေးဇူးအများကြီးတင်ပါတယ်ဆောင်းတင်တန်းဟုဒီအခုတော်တော်ရှင်ဆွေးနွေးသွားတဲ့အထက်မှာရဲနဲ့ကော်မရှင်ဘက်ကဒီလုံထုံးလုံညီလွယ်သလားဆိုတော့ပထမဆုံးကျွန်တော်ကိုကော်မရှင်ဘက်ကအခုလိုလှုပ်ဆောင်တဲ့ဟာကော်မရှင်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့လွဲတယ်လို့ဆောင်းတင်တန်းကိုပြောလို့ရသလ
ားချောင်းညာကြီးတန်ကျင်တယ်ကညာသူတို့ကော်မရှင်ဥပဒေပုံမှာ34မှာတိုင်တန်းချက်နဲ့ပတ်သက်ပြီးတော့သူတို့ကအဲ့ဒါကိုအားပြုတာပေါ့နော်စွတ်တော်မှာလည်းသူတို့ဒါကိုအားကိုးမှာပဲတဲ့ principle ဘာလို့ဒါတွေအကြောင်းကြားပြီးတော့အင်တန်းကျနေစတဲ့ဒီဖြည့်ရှင်းဆောင်ရွက်လို့ရနိုင်တယ်ဆိုရင်ညီနိုင်ပြီးတော့ဆောင်ရွက်ပေးနိုင်တယ်ပြရမယ်လို့ပါတယ်။ဒါဒီနဲ့သူတို့ဖွက်ထားတဲ့နောက်တစ်ချက်ကသူတို့ဆောင်ရွက်ရရင်ဒီစဲဥပဒေများနဲ့ညီချစ်စီရမယ်လို့ပါတယ်ကွာ။အဲ့တော့သူတို့ကညီနိုင်ပြီးတာပါပြီးတော့ကျွန်တော်တို့ကသက်တည်ပါလို့ပြောတယ်။အဲ့တော့ဒီဟာရဲ့လုံထုံးလို့ဥပဒေနဲ့တော့မညီဘူး။အဲ့တော့ဒီမှာကလေးတွေကိုကျုံပြုတ်ခိုင်းနေတော့မရယာ force တွေပါလုပ်တယ်။နောက်တစ်ခါတကယ့်ကိုကျွန်တော်တို့ extrajudicial detention ပေါ့ဗျာ။ပရိယာဖန်တီချုံအောင်ထားတယ်အင်ပန်နေချက်တယ်ဆိုတော့ပုံပြမှုကြီးတွေပေါ်နေတာသိပါရဲ့နဲ့ဖွဲ့စည်းပုံချီအောင်ဘုမာ358မှာနိုင်ငံတော်ဒီလူကုန်ကူးမှုနဲ့ကျုံပြမှုတွေကိုစားမြစ်ပိတ်ပင်ပြီးဆိုတော့အတိအကျကြာထန်ထားတယ်ဗျာနောက်တစ်ခါဒီရာဇဝတ်ကြီးဘုမာဒီကျင့်သုံးမှုတွေပုံမှန်59တက်မှာရဲအရေးပိုင်တဲ့ပြမှုတွေကျူးလွန်တဲ့လူကိုရဲမဟုတ်တဲ့တန်ခံအယတ္တတော်မှာဝရမ်းမပါဘဲနဲ့ဖမ်းဆီးခွင့်ရှိတယ်အကြောင်းကြားရမယ်လို့ပါတာဗျာသူတို့ပညာတတ်ပုဂ္ဂိုလ်ကျော်ကြီးပဲအမျိုးသားအဆင့်လူခွင့်ပုဂ္ဂိုလ်ကြီးပဲဒီလိုသူတို့အချိန်မှာဒီမှာသူတို့တက်တည်ဖြစ်လက်မှတ်ထိုးတယ်ဆိုတော့ပြေခံနေရဲ့ကျူးလွန်မှုတွေကိုသူတို့သိတယ်အဲ့လိုသိပါရဲ့သားနဲ့ဒါရီယာဖော်စီဝင်ကျေပုံမှ358နဲ့ဒီရက်ဥရိနဲ့မကိုက်ညီဘူးဆိုတာသိရတာနဲ့ဒါကြီးကိုဒီလူကိုဆောင်ခဲ့တယ်ဆိုတာပုံမှ34မှာသူတို့အနည်းမထားတဲ့အခွင့်အာဏာသူတို့ကျင့်သုံးတာဖြစ်တယ်ကောင်းကဒုံးဝလွယ်မှားတဲ့လုံဆောင်ချက်ပဲဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကူးစော်ရန်ခုနကတော့သတော်ရှင်ဆွေးနွေးသွားတဲ့အထက်မှာဂျားကန်ပွဲစားတွေကိုအရေးယူဖို့ဆိုတဲ့ကိစ္စတခုပါတယ်ဦးစော်ရန်အရင်ဖြစ်ရတွေမှာဦးစော်ရန်တို့သိသလောက်ဂျားကန်ပွဲစားတွေကိုအရေးယူရဖြစ်ရမျိုးတွေရှိဘူးသလား
ကျွန်တော်ရှင်းရှင်းပြောမယ်ကျွန်တော်တို့ဒီလူခွေကော်မရှင်ကတော့တကယ်တမ်းဒီကျွန်တော်တို့အာဏာပိုင်နေအာဏာရှိတဲ့လူတွေရဲတပ်ဖွဲ့လူအဖွဲ့အစည်းတွေတက်တက်လို့ဟာမျိုးတွေရဲ့အေးဩဇာအောက်ကကင်းရလားဆိုတာသူတို့ကိုသူတို့ပဲသုံးသက်သုံးဖြတ်မှဖြစ်တယ်လို့ဒီလူလူတို့ကလည်းအဲ့ချက်ကိုအများကြီးတန်တရားဝင်တယ်ဥပမာကျွန်တော်တို့ဒီပွဲစားလိုပဲဖြစ်ဖြစ်ပေါ့တကယ်တမ်းဒီဖောက်ချက်လာတဲ့ဟာလူခွေချုပ်ပေါက်မှုမှာပါဝင်ပတ်သက်လာတာရဲတပ်ဖွဲ့ပဲဖြစ်ဖြစ်ဇီယာတွေအားလုံးကိုလူခွေကော်မရှင်နေနဲ့ဩဇာကင်းခြင်းနဲ့ဟဲ့လားတတိရှိရှိနဲ့လုံနိုင်တဲ့အခြေအနေမရှိဘူးခင်ဗျကျွန်တော်တို့ပန်ဒိုရာမှာဆိုရင်မိန်းကလေးတွေပြီးခဲ့တဲ့တစ်နှစ်လောက်တည်းကမြန်မာနိုင်ငံတည်းခွေးလောင်ရင်နဲ့ထဲ့တယ်ဟလာအလုတ်ချိန်နဲ့အလုတ်သမားရေးဖောက်ဖျက်မှုတွေလည်းရှိတယ်နောက်ဆုံးမတ်ဇာလီဝင်းဆိုရင်နဲ့အုံုံရိုက်လိုက်လို့ဆေးဆွချေရပေါ့နော်နားစီကြီးကကျွန်တော်တို့ဝဲသွားပြီးကမ်းသွားပါပြီအဲ့တော့အဲ့မှာပြုပြစ်မပြုလုံသူကဒိုင်နာလက်နဲ့ကင်ဖွဲ့စည်းအေးခံထားတယ်အဲ့တော့ကျွန်တော်တို့ကလည်းကွဲစားပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့နော်တူးလွန်တဲ့လူတွေကိုဟလာလူခွေကော်မရှင်ကအရေးယူမယ်ဆိုရင်သူဒီတကယ်တော့ဟလာအရေးယူဖို့အတွက်အဲ့တော့ရေးယူနိုင်တဲ့အဖွဲ့အစည်းမဟုတ်ဘူးဒေတာဖတ်ကြည့်မယ်ဆိုရင်ဟဲ့လားသူကဆက်ဆံရနဲ့ဆက်သွယ်ပြီးတော့ဒါအကြံပေးပြီးတော့တိုက်တွန်းနိုင်တဲ့ဒါအရှိမရှိတယ်လीအဲ့တော့အဲ့လိုတောင်မှသူဒီလုံရဲနိုင်လောက်တဲ့လူတွေလည်းမဟုတ်ဘူးလုံရဲနိုင်လောက်တဲ့အဖွဲ့အစည်းလည်းမဟုတ်ဘူးဆိုလိုတာကဒီလူခွင့်ကော်မရှင်အတော်တရီဟာဖြစ်ရင်ကျွန်တော်တို့လုံးဝလူခွင့်ကော်မရှင်တို့အမိခံနိုင်တော့အောင်ကိုနိုင်ငံတော်လူခွင့်ကော်မရှင်မြို့သားလူခွင့်ကော်မရှင်လို့အမိခံနိုင်လောက်တဲ့အဆင့်မဟုတ်ဘူး
ဟုတ်ကဲ့
တာမန်အဖွဲ့တစ်ခုပဲရှိတယ်လို့ပဲကျွန်တော်ပြောချင်တယ်လी
ဟုတ်ကဲ့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်သူရှိပါတယ်နော်ဝေးနိုင်ငံကဥဖို့တောင်မှာဥဖို့တောင်ရဲ့ဆွေးနွေးချက်ကိုလည်းနှาศင်ကြည့်အောင်ပါခင်ဗျာ
အေယာမရာဇဝတ်မှုကြီးကိုထိန်ချံပြီးဂျားဝင်ဖြည့်ရှင်းပေးခဲ့တဲ့လူအခွင့်အရေးကော်မရှင်ကိုခီရောက်စွာအရေးယူပေးပါရန်နှင့်တကဘာလုံးတုံ့လှုပ်သွားလောက်အောင်လူလူချင်းညှင်းပန်းနှိပ်စက်ရဲသူများသည်အမှုမှန်ပေါ်ပေါက်လာပါကခရူးဆိုင်စီရမလို့ပဲဂျားဝင်စစ်စက်ကြီးအေးပေးမဲ့အဖွဲ့ဆိုတာမျိုးသူတို့ဘာလို့လို့အမှုမှကင်းလို့အောင်ဆောင်ရွက်ပေးနိုင်တဲ့အဖွဲ့အစည်းမျိုးဩဇာကြီးပုဂ္ဂိုလ်မျိုးတွေငကိုကလေးကရှိနေလို့လားဆိုတာပေါ်လွင်အောင်ဖော်ထုတ်ပေးပါမှနောက်ကိုဒီလိုမတရားရက်စက်မှုကြီးများ yon ne pa biao twa mi phi chao ma khmya
a ra ka no wi nai ngan ga u phu da aw ye swin nwe jet ba yan ko myo ga shin ni di du phit de u jor lin ye swin nwe jet ko de set the chano ru na sin yaw ma u jor lin ye swin nwe ba khmya
ho ho ga to wi nai ya ko ma de tabre tu wi ko mi shin so da ga mo jet di taw tan ka phu phwe de phwe de ba jam so u ne thu twa de lo ka ba lu ko ko mi shin ba ma yi de lo so de chin ma pa kha ngin ga chano so a mai chaw ya sa le tu wi ko mi shin phwe le taw de u ni da tha mi le ho အဲ့ဒီဥပဒေမှာဘာပါလဲဆိုတော့66မှာဒီမှာပါဝင်တဲ့ဝန်ထမ်းတွေဒီလိုဒီမှာကော်မရှင်အဖွဲ့ဝင်တွေဒီဥပဒေထမ်းလို့ပါတယ်ဒီဥပဒေထမ်းပါပေါ်မှာတရားရုံးစက်တက်ခေါင်းစက်တက်ရဒီလိုမှာအသိရှိတယ်ကျွန်တော်ဥပဒေဟိုရာဇဝမှုတွေထိန်းချလို့ဘာလို့66မှာဘာပါလာလဲဆိုတော့အဲ့ဒီဥပဒေကော်မရှင်ကတော့လည်းခိုင်းတဲ့လူတွေကတော့ဘာလဲလို့တရားမဆိုရလို့ပါတယ်ဗျဟုတ်ကဲ့အဲ့တော့သူကဘာရှိန
ဒီတော့လူမှုလူသားပြပနာဆိုတော့အဲ့ဒါမှာအဲကော်မရှင်ဝင်တူကပြောလိုက်တယ်တူရဲ့အင်ဂျင်နီယာကိုရိုက်တာပြီဆိုတော့
Okay, Ujo Lin, Jesu Miai Demare. So, then, Ujo Lin, Bureau Temale Pare, Commission Uri, Commission, Luzon Tedina, but the Diaso Gimishis, so then, Uruga, Commission Udiaso, would look near General Titare, Chennai Babla.
Okay, Uma, how's the name of Jordan Bureau Tema? You appear at the Dawn The boy you see a song your chin, Lubare. The boy you know, song your da, song your book, you know, the boy you know, the Vidazuru, Madia Sonson Ria Ajane, Araka, Timu Chulan Duru, Madia Akawa Yabu, Ajane, Lokera, Kidetwe, Volume Hoba.
Okay.
Volume Hoba, Uma Tosani Agawa, Mayana Mau, Nanga Notabarati Vinian, Loka in a Loka, Loka and Sonson in the Mabata. Now the Nisuna said he came up here. Tamu, the Hakinuka Mahoga, Adwe, Commerce in Yim, the Maraga, Kunji Women, Yaga Lucine, Rama Yim, and the Shi Wilkin.
เอารู้ได้เสร็จแล้วพี่ก็ว่ามั้ยยังคงอยู่กับสไลม์บุยโกสไลม์บุยโกอินว่าอโชสังก์เองกูเมนคลิงเนี่ยเนี่ยพี่เนี่ยลูกคุณยีคอมมิชชั่นลูกส่งแจ้สุนิบาครับเนี่ยโอเคจะรู้หมดอุปเดเนี่ยการตรวจเนี่ยซะลุงปุยเนี่ยนาเลมุนเนี่ยการตรวจแค่ได้ลูกคุณยีคอมมิชชั่นก็อันนี้ส่งตัวอลุกันเนี่ยเพชรชาติเนี่ยเลยจะมีเนี่ยนาวบิโรมาสไลม์บิโรลูกไอ้เนี่ยเตียสวยบิโรมาท่องดาเรงวยดาเนี่ยเลยโซคันติเนี่ยเลยจะมีเนี่ย
commission, Upregole, Sudopian Tonta. Now, look, you commission, Tawan City Bugurio, Kande, Richard in Yama, Tamaraga, Taizem Kandobene, Sudoga, Pete Sudogane, the two Navramuda Sudogane, the two Namisin, Tin Dwingiroma, Sudogan, Zreco Guroma, Cantala in the detail.
ဟုတ်ကဲ့ဇလိုင်းဘုံကျေးဇူးများတဲ့မှာလေဦးဇော်ရန်လူကကိုယ်တိုင်လူခွင့်ရေးလှူရှားသူတွေဖြစ်တဲ့ခါကြတော့လူခွင့်ရေးကော်မရှင်တခုရှိဖို့လိုအပ်တယ်ဆိုတော့ဦးဇော်ရန်လိုလက်ခံတယ်ပေါ့အာလက်ခံတယ်လူခွင့်ရေးကော်မရှင်ရှိဖို့လေလိုအပ်တယ်လူခွင့်ရေးကော်မရှင်ရလူခွင့်ရေးကော်မရှင်နဲ့တူတဲ့ဤဒီဩဇာတရားမှုဤဒီဖွဲ့စည်းတဲ့ဩဇာတရားမှုသူနဲ့အာဏာပိုင်နေရဲ့ဩဇာတရားမ
ော်ဒါတွေအကုန်လုံးပြည့်စုံတဲ့အပြင်လူခွေကော်မရှင်ကအရေးချင်းပြေသွားတဲ့လူတွေနဲ့ရိုးသားရုံနဲ့မရပါဘူးရေးချင်းပြေသွားတဲ့လူတွေနဲ့ဖွဲ့စည်းပြီးတော့လူခွေတကယ်တန်လုံးတန်တန်ဆန်ညုံနေကုလားမကဆန်ရင်ဆန်ညုံနေကျွန်တော်တို့ဟလာဖွဲ့စည်းအောင်ခြေကံကိုအခန်းရှင်းမှာပါတဲ့ပုံမှန်3-4-5ကနေ390အထိချက်ပေါင်းအိုက်မှာကျွန်တော်တို့45ချက်ကျွန်တော်တို့45ချက်နိုင်ငံသားတွေရတဲ့အခွင့်အရေးတွေဒါတွေကနားလည်ပြီးတော့ပေချာတိတဲ့တက်တဲ့လူတွေနဲ့ဖွဲ့စည်းနော်ဒီလိုဖွဲ့စည်းမှုကြီးဖွဲ့စည်းပြီးတဲ့အခါမှာလဲတကယ်ကတော့ပြောရဲလောက်ကန်ခွင့်မျိုးအာမခံပြီးတော့လူလလလုတ်နိုင်တဲ့အဖွဲ့စည်းမျိုးဒိုကိုလူပြီးဖွဲ့ဖို့လဲဖွဲ့ဖို့လူပြီးလို့ကျွန်တော်တို့ကယူဆပါတယ
်ဟုတ်ကဲ့ဦးစိုးရံကျေးဇူးအများကြီးတင်ပါတယ်ဆောက်တင်တန်းဟုလူခွင့်ရေးကော်မရှင်ဖွဲ့ဝင်လူကအဲ့ဒီသတင်းစာချင်းလင်းပွဲမှာပြောသွားတာတအားလုံးအသိပါကျွန်တော်တို့နာမည်နဲ့လည်းထုတ်ပြောလူကြပဲကော်မရှင်ဖွဲ့ဝင်သူဖြစ်တဲ့တော်မများကသူကိုယ်တိုင်လည်းပဲအင်ဖော်တွေကိုရိုက်တာရှိတာပဲလို့ပြောတော့ဒီကိစ္စကျွန်တော်နားမလဲပါဘူးဆရာ။အဲ့ဒီလူအင်ဖော်တွေကိုရိုက်တာဘဲလို့ပြောတဲ့ကိစ္စကဆရာဘာမှလုပ်လို့မရဘူးလား
။
ဟိုသူ့အစဉ်တန်းကိုပေါ်ပြတာပေါ့ဗျာသူဟာဘယ်လိုကုန်လဲသူ့ရဲ့နောက်ကျောင်းရတယ်ကျွန်တော်မသိပါဘူးသူရရင်အဲ့ဒါလိုလူဘုံအလယ်မှာအိမ်ပေါ်ဆိုတာရိုက်ချင်ကျွန်မလည်းရိုက်ချက်တာပဲလို့ပြောတော့အိမ်ပေါ်ရိုက်တာကိုဂုံယူတဲ့ကြွားနေတဲ့လူသမီးတယောက်ကနော်ဒီလိုအမှန်တကယ်လူသားတိခွင့်ကြီးကော်မရှင်မှာပါဝင်တဲ့လားပါဇက်ကပြောတာဆိုရင်တော့ဓာတ်ရိုက်တော့ရိတ်လို့မရဘူးလေသူရတယ်သူပြီးနော်ဒီမြန်မာနိုင်ငံမျိုးသားလူခွင့်ကြီးကော်မရှင်ဆိုတဲ့လူတွေရဲ့သူတို့ရဲ့ယူရချက်မှာပါတဲ့အပြည်ပြည်ဆိုင်ရာရပိုင်ခွင့်တွေဥပဒေကြီးကုလသမဂ္ဂဗရင်ရင်စာရန်တွေကကာကွယ်စောင့်ရှောက်ထားတဲ့အခွင့်အရေးတွေကိုကိုယ်တိုင်ရေရေကြီးဖောက်ဖျက်ပြီးတော့ရေရေကြီးဖောက်ဖျက်တဲ့အကြောင်းလူပုံတွေမှာကြီးညာဝင်နေတဲ့သူဟာဒီအဖွဲ့ကြီးရဲ့လုံးဝမထိုက်တန်တဲ့လူတယောက်ဆိုတာပွင့်ကြပြီသားပါ
ဟုတ်ကဲ
့ဆက်ဟိုဥပဒေရရေးပြီးပြောပြစ်ပြရရေးမှုနိုင်နေတဲ့ဟုတ်ကဲ့တဲ့နဲ့ပြတာတော့ကောင်းကောင်းထိုက်ကြတယ်ကြောင့်
ကျွန်တော်နောက်တစ်ခုစဉ်းစားမိတာဆရာဒီလိုဖြစ်ရမျိုးတွေကလူမသိသူမသိနှစ်ပေါင်းများစွာဖြစ်နေတာလေဒါကျွန်တော်တို့အားလုံးကိုခံမှန်းကြည့်လို့ရပါတယ်အခုလက်ရှိမှာကိုပဲခံစားနေရတဲ့ main ကလေးတွေအိမ်ကူလူသားတွေဘယ်နှယောက်ရှိတယ်လဲကျွန်တော်တို့မသိနိုင်ပါဘူးလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူကဒီလိုပြောလိုက်တော့အခုလက်ရှိအိမ်ကူလူသားတွေခံထားတဲ့အင်ရှင်တွေကနေပြီးတော့ဟာလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူကတော့ဒီလိုပြောတယ်ငါတို့ရိုက်တာကတော့အမှားမရှိဘူးဆိုပြီးတော့ precedence ရှေ့ကနေပြီးတော့လမ်းပြတယ်လို့ဖြစ်မနေနိုင်ဘူးလားဆရာ
အဖြစ်တာပေါ့ဗျာဒါတို့ကဒါမဲ့တို့အကျိုးစားတော့ဒီလိုပဲဖြစ်မှာပါပဲလေအာဒီမှာအမှားမှန်ဆိုတာရှိတတ်ကြပါလေအိမ်ပေါ်ဘက်ကမှားနေအင်ဂျင်ဘက်ကဖမ်းနေတယ်သူကတော့မှားတဲ့တော့ရိုက်ဆုံးမှာတော့မရဘူးလေမတည်သေးဥပဒေကြီးရှိတယ်ဒါတွေကအများကြီးကကျွန်တော်တို့အခုခင်းချင်းချာချာဒီ Pfizer ကဒီကျွန်တော်တို့အင်းဝါကဖြစ်တယ်မင်းလေးပါလေကျွန်တော်တို့ခုနကကိုစော်တန်းဆောင်ရွက်နေတဲ့ပင်ဒိုဂရာဖီကတောင်ရမိန်ကလေးတွေကိုရဲ့ဆိုတဲ့မြင်ပန်းနေဆက်ထားတဲ့ဒီစားလေးခွေးလောင်နေထားတဲ့ဒီစားကျွန်တော်ရင်ဆိုင်နေရတာကျုံနံကြတော့မကြည့်တဲ့ဖြစ်ရတယ်ကျွန်တော်လက်တွေ့ဖြစ်နေရတာပဲဒါတွေဟာဒီလူတွေဟာကျွန်တော်တို့မြန်မာနိုင်ငံသားတွေကဒီလူခွင့်ရည်အကာအကွယ်ဥရည်အကာအကွယ်မရလို့နော်ဒါလိုဖြစ်နေတာအဲ့တော့ဒီလူခွင့်ရည်ကာကွယ်စောင့်ရှောက်ပါမယ်ဆိုတဲ့လူမျိုးကဒီလိုလူပုံတွေကပြောတဲ့ကိစ္စမျိုးတော့ဒီမှတမ်းမှရှက်ပွက်နေပြီနော်လူကုန်ပိတ်ခါနေတယ်မကြိုက်ဘူးလို့ပဲကျွန်တော်ပြောနေတ
ာဟုတ်ကဲ့ပါခင်ဗျာပြန်နေဆွနေပြတဲ့ဦးတိန်တန်းဦးစော်ရန်ပါဝင်တိုက်ပောင်းဆွနေသူတွေအထူးသဖြင့်နားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းဆွနေတင်ဆက်တဲ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါမကြခင်မှာအစီအစဉ်နဲ့အဆုံးသတ်တော့မှာဖြစ်ပါတယ်ခုတော့သတင်းချင်းညွတ်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
ဥရောပသမဂ္ဂနိုင်ငံတွေရဲ့အနေဆက်ဒေသတွေမှာတရားဝင်လာရောက်တဲ့ရွှေ့ပြောင်းဒုက္ခတွေတွေနဲ့လူကုန်ကူးမှုတွေကိုတိုက်ဖြတ်ဖို့အတွက်အကောင်းဆုံးဘလို့အားဖြင့်လှုပ်ဆောင်မယ်ဆိုတာဆွေးနွေးဖို့စနေနေ့မှာပဲ EU ခေါင်းဆောင်တွေဟာဗီယက်နမ်မှာတွေ့ဆုံကြပါတယ်ဒီရွှေ့ပြောင်းဒုက္ခတွေများအရေးညီလာခံဟာဘောကန်လမ်းကြောင်းလို့ခေါ်တဲ့လမ်းတစ်လျှောက်ဒုက္ခတွေဥရောပတွေမပြတ်ဝင်ရောက်နေတာအတွက်ဘလို့ထိန်းချုပ်မယ်ဆိုတာကိုအဓိကထားပြီးဆွေးနွေးကြမှာဖြစ်ပါတယ်စစ်တမ်းတဲ့ Syrian နိုင်ငံအလက်ပေါ်မြို့မှာထိတ်လန့်စရာကောင်းလောက်အောင်တိုက်ပွဲတွေပိုးပြီးများလာနေတာကိုကြားသိရတဲ့အတွက်စိတ်ပြတ်မိပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ် Mr. Ban Ki-moon ကပြောဆိုလိုက်ပါတယ်မျက်မြင်တွေ့ရှိသူတွေကတော့ Syria တပ်ဖွဲ့တွေနဲ့ Russia မဟာမိတ်တပ်ဖွဲ့တွေကအရှိန်မြင့်ပြီးတိုက်ခိုက်လာနေကြတယ်လို့ပြောပါတယ် Saudi Arabia နိုင်ငံမှာပြည်ရင်းမှာပေါက်ဖွားလာတဲ့အကြမ်းဖက်သမားတွေတမျိုးချဘာသာရေးတင်ကြားမှုတွေကိုအသုံးချပြီးဘယင်းစနစ်ကိုထိခိုက်အောင်လုပ်နေသူတွေရဲ့ချိန်ချောက်မှုတွေတစ်နှစ်တခြားတိုးလာနေတာကိုတိုက်ဖြတ်နေရပါတယ်ဒီသတင်းပတ်တယ်မှာပဲ IS စစ်တွေးကြအဖွဲ့နဲ့ဆက်နွယ်မှုရှိခဲ့တဲ့အဖွဲ့၃ဖွဲ့ကလူပေါင်း18ဦးကိုဖမ်းဆီးခဲ့ပါတယ်လို့ Saudi Arabia လုံခြုံရေးတပ်တွေကပြောပါတယ်မြောက်ကရိုလိုင်းနားပြည်နယ်ရှာလော့မြို့မှာဖြစ်ပွားခဲ့တဲ့အသက်43နှစ်အရွယ်အာဖရိကနယ်ပေါ်အမေရိကန်မျိုးသားတူကိုရဲကပစ်ခတ်မှုအငင်းပွားပွဲဖြစ်ရတဲ့အခင်းဖြစ်ပွားပြီးပြီချင်းမှာရိုက်ထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုစနေနေ့မှာပဲသူတို့ဌာနကနေထုတ်ပြန်ပေးလိုက်ပါပြီလို့ရှာလော့မက်လန်ပါကကရဲဌာနချုပ်ကရဲချုပ်ကာပတ်နီကပြောပါတယ်ဒီအငင်းပွားဝယ်ဖြစ်ရကနေရှားလော့မြို့နဲ့တခြားမြို့ကြီးတွေမှာဆန္ဒပြမှုတွေဖြစ်ပွားပြီးတနင်္ဂနွေလုံးအာရုံစိုက်မှုကိုခံခဲ့ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန္နန္ဒချမ်းဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.